to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ1ရက်စနေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 2440 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျမခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျမအီတန်စမဒီမနက်ခင်းအတွက်ထိတ်တဲရောင်တဲ့တဲ့နေ့ကိုတော့ကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကဂျာမနီဝင်ကြီးချုပ်အင်္ဂလာမာကဲနဲ့ဗာလင်မြို့မှာတွေ့ဆုံပြီးတော့အီရန်တရုတ်အရေးကိုဦးစားပေးဆွေးနွေးခဲ့ကြပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်နဲ့အာဖဂန်သမ္မတအက်ရှရဖ်ဂန်နီတို့တောက်ကြနေမှာပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံခဲ့ပါတယ်။ဂျပန်နိုင်ငံသားဝင်ကြီးဌာနဝန်ထမ်းဓာတ်ထုတ်မှုနဲ့တွေ့ဆုံတဲ့အပေါ်ဝန်ထမ်းကြေညာခဲ့ကြောင်းမြန်မာနိုင်ငံတမန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီဝန်ထမ်းရဲ့ဇနီးအဖြစ်သူကိုစာရေးသားပေးပို့ခဲ့ပါတယ်။ဒီလိုသတင်းတွေကိုကြားမှာဖြစ်ပါတယ်ရှင်။
ထိုက်တန်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားမှာ9လအတွင်းဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်နဲ့ပတ်သက်လို့
လူပေါင်းဒီကိမှု160ဖြစ်သွားခဲ့ပါတယ်။နောက်ကောင်မှစက်ခိုက်တယ်ပေါ်ထုံရရှိရတယ်ကတော့အလုံးပေါင်း20ချီ
တမရော်သတင်းမှန်ပြန်ကြားရေးပြောခွင့်ရရဲ့ VOE ကိုဖြေကြားချက်နဲ့အတူအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားကတိုက်ပွဲအခြေအနေတွေကိုပြောပြပေးမှဖြစ်သလိုမြန်မာနဲ့ထိုင်းနယ်စပ်ချထားတဲ့နှစ်နိုင်ငံပိုင်မဲဆိုင်ချောင်းကိုမြန်မာဘက်ကတောင်းတူးတဲ့အပေါ်ထိုင်းဘက်ကကန့်ကွက်တဲ့အကြောင်းကိုလည်းသိကြပါရပါမယ်။ကမ်ဘောဒီးယားနိုင်ငံမှာခလီအခွင့်အရေးရရှိမှုအဆင့်ဆိုးရွားနှိမ့်ချနေစေဖြစ်ကြောင်းစီရင်ခန်းစာတခါ1988ခုနှစ်ကတရုတ်နိုင်ငံတရမြန်နန်ရင်ပြင်မှာဒီမိုကရေစီအရေးလှုပ်ရှားခဲ့တာနှစ်30ပြည့်လာပြီဖြစ်တဲ့အကြောင်းတွေကိုလည်းနှာစင်ကြရပါမယ်ရှင်။အခုရန်ဆုံးတော့စနေနေ့မနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ရှင်
။အမေရိကန်နိုင်ငံသားဝင်ကြီးအဖြစ်ဂျာမနီနိုင်ငံကိုသွားရောက်တဲ့ခီးစံအတွက်မှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကဂျာမနီဝင်ကြီးချုပ်အင်္ဂလာမာကဲနဲ့ဗာလင်မြို့မှာတွေ့ဆုံခဲ့ပြီးတော့အီရန်တရုတ်အရေးဦးစားပေးဆွေးနွေးခဲ့ပါတယ်။အမေရိကန်ကဥရောပအပြင်ဘက်မှာဂျာမနီအတွက်အရေးပါတဲ့မိဖက်ဖြစ်ဆက်ရှိနေပေမဲ့လည်းအီရန်အရေးမှာတော့အမေရိကန်ကနှုတ်ထွက်သွားပေမဲ့လည်းအီရန်နျူကလ িয়ার စာချုပ်ကိုဂျာမနီကဆက်လက်ပြီးတော့ထောက်ပံ့ဆဲပေးသို့ပွန်ပီယိုနဲ့မတွေ့ခင်မှာအင်္ဂလာမာကဲကပြပြတတာပြောဆိုခဲ့ပါတယ်။အီရန်နဲ့ဆက်ဆံတဲ့ကုမ္ပဏီတွေကိုအမေရိကန်ဘက်ကအရေးယူတာမခံရအောင်လို့ဥရောပနိုင်ငံတွေကအကာအကွယ်ပေးတဲ့ Instex စနစ်တစ်ခုလှုပ်ဆောင်နေတာကိုအမေရိကန်ဆိုရတဲ့တာစီတော့မှာမဟုတ်ဘူးလို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။ဒီစနစ်ကတန်ခတ်ပိတ်ဆို့မှုစီးမင်းနဲ့အောက်မှာခွင့်ပြုထားတဲ့စေဝါနဲ့အကူအညီပေးလုပ်ငန်းတွေကနေတခြားကုန်ပစ္စည်းတွေအပါအဝင်တရားဝင်လုပ်နေတဲ့စေဝါရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ငွေပေးသွင်းသွားရေးလုပ်နိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။ Instex စနစ်ကိုအခုလောလောဆယ်မှာအသုံးပြုလို့မရသေးပေမဲ့ဒီနှစ်နှွေမှာတော့စတင်ပြီးတော့အသုံးပြုနိုင်လိမ့်မယ်လို့ဥရောပကမျှော်လင့်နေကြတာပါ။ 5G မြန်နှုန်းမြင့် Internet ကိုရဲ့ဖြန့်နှံ့နည်းပညာနဲ့ပစ္စည်းကိရိယာတွေထုတ်တဲ့နေရာမှာရှေ့ပြေးနေတဲ့တရုတ်ဆက်သွယ်လုပ်ငန်းကြီးဖြစ်တဲ့ Huawei နဲ့ဆက်ဆံရမှာလည်းသတိထားဖို့ဂျာမနီခီးစဉ်တွေမှာပေါ်ပြူကဂျာမနီကိုသတိပေးလိုက်ပါတယ
်။အမေရိကန်သမ္မတကမက္ကဆီကိုသွင်းကုန်တွေပေါ်အခွင့်ချမှတ်တော့မယ်လို့ချင်းချောက်တဲ့ပေါ်မက္ကဆီကိုသမ္မတကလူဝင်မှုကြီးကြပ်ရေးပြဿနာကိုဖိအားပေးဖြစ်ရှင်းလို့မရဘူးတွစ်ဆုံဆွေးနွေးဖြစ်ရှင်းရမှာသာဖြစ်တယ်လို့ပြန်တုံ့ပြန်လိုက်ပါတယ်။ဒီနိုင်ငံလူဝင်မှုကြီးကြပ်ရေးပြဿနာတက်နေချိန်မှာမက္ကဆီကိုသမ္မတ Andres Manuel López Obrador ကလုံခြုံရေးစတာတွေရဲ့သားကောင်တွေအဖြစ်မခံနိုင်ဘူးအမျှော်အမြင်ရှိရှိနဲ့ပဲဖြစ်ရှင်းသွားမယ်အမေရိကန်တာဝန်ရှိသူတွေနဲ့သမ္မတဒေါ်နယ်ထရမ့်တို့ကိုလည်းလေးစားမှုထားပြီးကင်တွယ်ဖြစ်ရှင်းသွားမယ်လို့မနေ့ကပြောလိုက်ပါတယ်ဒါအပြင်မက္ကဆီကိုသမ္မတကဆက်ပြီးဘလို့ပဋိပက္ခပဲဖြစ်ဖြစ်ဘလို့နှစ်နိုင်ငံဆက်ဆံရေးကိစ္စပဲဖြစ်ဖြစ်တွစ်ဆုံဆွေးနွေးတဲ့နည်းနဲ့သာဖြစ်ရှင်းသင့်တယ်ဆက်သွယ်လမ်းကြောင်းဖွင့်ထားဖို့လိုတယ်ဖိအားပေးတဲ့နည်းကကောင်းတဲ့အဖြစ်မရနိုင်လို့ပါလို့ဆိုပါတယ်အခုလိုမက္ကဆီကိုသမ္မတဘက်ကနေမနေ့ကပြန်ပြောလိုက်တာကကြက်တာပရင်းနေတုန်းကအမေရိကန်သမ္မတထရမ့်စီကိုစာမျက်နှာနှစ်မျက်နှာပါစာတစ်စောင်အခုလိုပြောခဲ့တယ်လို့ပဲရေးပို့အပြီးမှာဖြစ်လာတာပါတကယ်တော့ကြက်တာပရင်းနေစော်ပိုင်းတို့ကအမေရိကန်သမ္မတထရမ့်ကမက္ကဆီကိုနိုင်ငံကသွင်းကုန်တွေပေါ်အခွင့်ချမှတ်တော်မယ်လို့ Twitter အင်တာနက်ကနေကြေညာချက်ထုတ်ချင်းချောက်ပြီးမှမက္ကဆီကိုသမ္မတကအခုလိုစာပို့အကြောင်းကြားခဲ့တာပါ Twitter ကနေကြေညာမှာသမ္မတထရမ့်ကမက္ကဆီကိုကနေတဆင့်တရားမဝင်နိုင်ငံရွှေပြောင်းလာသူတွေအမေရိကန်နိုင်ငံထဲဝင်လာတာကိုဇွန်လ10ရက်နေ့မတိုင်ခင်မရဆိုင်နိုင်ရင်မက္ကဆီကိုသွင်းကုန်အားလုံးပေါ်အဲ့ဒီနေ့ကစပြီး900ခန့်တို့အခွန်ခောက်သွားမယ်လို့ချင်းချောက်ခဲ့ပါတယ်ခင်ဗျာ
ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်နဲ့အာဖဂန်သမ္မတအက်ရှရဖ်ဂန်နီတို့တောက်ကြနေမှာပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံခဲ့ပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာနှစ်ဆင်ကျင်းပတဲ့အစ္စလာမစ်နိုင်ငံများထိပ်သီးနေလာခင်တက်ရောက်ရင်းနဲ့နေလာခင်ပြပမှာတွေ့ဆုံကြရလဲဖြစ်ပါတယ်။ အခုလိုထိတ်တန့်ခေါင်းဆောင်နှစ်ယောက်တွေ့ဆုံတာကိုကြည့်ကြရအဖြစ်နှစ်နိုင်ငံကြားမှာတင်းမာမှုတွေရောနယ်လာနိုင်ပွဲရှိနေပါတယ်။အာဖဂန်သမ္မတကနေနောက်လာမှာပါကစ္စတန်နိုင်ငံမျိုးတော်အစ္စလာမဘတ်ကိုမတွားရောက်ခင်အကျိုးသဘောအနေနဲ့ခေါင်းဆောင်နှစ်ယောက်ဆော်ဒီနိုင်ငံမက္ကာမြို့မှာတွေ့ဆုံကြတာဖြစ်တယ်လို့အာဖဂန်သမ္မတရုံးပြောခွင့်ရကဆိုပါတယ်။အာဖဂန်ခေါင်းဆောင်ကပါကစ္စတန်ကိုအရင်တုန်းကတွားခဲ့ပြီးဝင်မယ်လေ။ခံပြီးခဲ့တဲ့ဩဂုတ်လတုန်းကယာဒူးတက်ပြီးမှတွားတာဒါပထမဆုံးချိန်ခီးစဉ်ဖြစ်ပါတယ်။စွမ်းအင်လုံခြုံရေးကုန်သွယ်ရေးနဲ့ယဉ်ကျေးမှုဖက်ဆက်လုပ်ကိုင်မှုစတဲ့ကဏ္ဍတွေမှာနှစ်နိုင်ငံနီးကပ်စွာပူးပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်ဆိုပြီးတော့လေနှစ်နိုင်ငံခေါင်းဆောင်တို့ကသဘောတူခဲ့တဲ့အကြောင်းပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ငြိမ်းချမ်းတည်ငြိမ်တဲ့အာဖဂန်နိုင်ငံဖော်ဆောင်ရေးမှာပါကစ္စတန်နိုင်ငံကထောက်ပံ့မယ်အကြောင်းကိုလည်းပါကစ္စတန်ဝန်ကြီးချုပ်ကထပ်မံပြီးတော့ကြေညာပေးလိုက်ပါတယ
်။အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့မှာသတင်းတောက်တူရဲ့ရုံးတဲ့အင်ကိုဝင်ရောက်ရှာဖွေဖမ်းဆီးတာကြောင့်သတင်းလွတ်လပ်ခွင့်ပေါ်မေးခွန်းထုတ်တာတွေကလည်းနောက်ဆုံးဒီမြို့ရဲရရှိချုပ်နှုတ်ထွက်ဖို့တောင်းဆိုတာတွေပါရှိလာနေပါတယ်။ဒီသတင်းတော့ Brian Kamodi ထံကိုရဲအစီရင်ခံစာတစ်စောင်ပေါက်ကြားရောက်ရှိသွားခဲ့တာကြောင့်မေလ10ရက်နေ့မှာအခုလိုဝင်ရောက်ရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ကြတာပါ။ဒီသတင်းတော့အနေနဲ့9နာရီကျော်ကြာလက်ထိတ်ကဖမ်းဆီးတာခံခဲ့ရပြီးသူ့ရဲ့လက်ကင်ဖုန်းတွေ၊ကင်မရာတွေ၊ကွန်ပျူတာတွေနဲ့ကွန်ပျူတာဖိုင်တွေသိမ်းတဲ့ flash drives တွေကိုပါရဲကသိမ်းယူသွားခဲ့ပါတယ်။ဒီပေါက်ကြားခဲ့တဲ့ရဲအစီရင်ခံစာထဲမှာ San Francisco ရဲဌာနကဝေဖန်လေးရှိတဲ့ပြည်သူ့အခွင့်အရေးကာကွယ်ရေးအရှိ Jeff Adachi ဖေဖော်ဝါရီလတုန်းကတည်ဆုံးခဲ့ရတဲ့အကြောင်းတွေကိုဖော်ပြထားပါတယ်။စစ်စစ်ချက်တွေရ Adachi ကကိုကင်းတဲ့အရေးကြောင့်သူ့နှလုံးရောဂါပိုဆိုးသွားခဲ့ပြီးအသက်59နှစ်အရွယ်မှာတည်ဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင် Adachi ရဲ့နောက်ဆုံးအသက်ရှင်နေတဲ့နိုင်ပိုင်းအတွင်းလိမ်ပိုင်းဆိုင်ရာဇောတက်နေမှုတွေအသေးစိတ်ကိုလည်းဆွဆဲဖော်ပြထားပါတယ်။ San Fran ရဲ့ရရှိချုပ် Briscoe ကတော့ဝရမ်းအမိန့်တွေနဲ့ဒီသတင်းတောက်ကိုဝင်ရောက်ဖမ်းဆီးခဲ့တာလို့စောပိုင်းမှာကာကွယ်ပြောဆိုထားခဲ့ပြီးတရင်တော့ကမ္ဘောဒီအနေနဲ့ဒီအစင်ခန်းစားကိုခိုးယူသွားခဲ့တယ်လို့လည်းစွပ်စွဲထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့နောက်ဆုံးဝင်လာတဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ကျမတို့အတန်းလွင့်စီစဉ်မစသေးခင်မှာပဲဒီအမေရိကန်ပြည်အောင်စု Virginia ပြည်နဲ့ Virginia Beach မြို့မှာအခုနိုင်ပိုင်းတွင်မှာပဲတနက်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့လူ7ယောက်သေဆုံးပြီးတော့6ယောက်ထဏ်ရန်ရခဲ့ပါတယ်တနက်သမားကရဲကိုပစ်ခတ်ခဲ့တာကိုရဲကတုံ့ပြန်ပြီးတော့ပစ်ခတ်ရာကနေပြီးတော့တနက်သမားသေဆုံးသွားတယ်လို့လည်း CNN သတင်းမှာဖော်ပြထားပါတယ်တနက်သမားဟာ Virginia Beach မြို့စီပင်ဌာနကလက်ရှိဝန်ထမ်းတယောက်ဖြစ်တယ်လို့လည်းရဲရရှိကပြောပါတယ်ရှင်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် PUE စနေမနေ့ကင်းတဲ့နေ့ကိုဆက်ပြီးတော့တရားထုတ်လွှင့်ပေးနေပါတယ်ဂျပန်နိုင်ငံသားဦးဝန်ကြီးဌာနဝန်ထမ်းစတိုရှိအိုယာမာကာဝါဆာကီမြို့မှာဓာတ်ထုတ်မှုနဲ့တည်ဆုံသွားတဲ့ပုံမှာဝမ်းနဲ့ကြေခွဲတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီကဒီဝန်ထမ်းရဲ့ဇနီးဖြစ်သူစီကိုစာရေးသားပေးပို့ခဲ့တယ်လို့သမ္မတရုံးကတောက်ကြနေမှာထုတ်ပြန်ခဲ့ပါတယ်။2013ဧပြီလတုန်းကဒေါက်ဆန်ဆူဂျီရဲ့ဂျပန်ခီးစဉ်တွင်မှာဆုံခဲ့တဲ့မြန်မာစကားကျွမ်းကျင်သူစာတူရှိအိုယာမာတည်ဆုံသွားတဲ့သတင်းပေါ်မှာတုံ့လုပ်ခဲ့ရပြီးတော့စိတ်မကောင်းဖြစ်ရတဲ့အကြောင်းဗိုလ်ဒူးနီရဲ့ဆွေးနွေးရေးသားထားတဲ့သူစာကိုဖော်ပြထားတာကိုဂျပန်သတင်းဌာနတွေကဂျပန်သတင်းမီဒီယာတွေကထုတ်ပြန်ခဲ့ပါတယ်။အိုယာမာရဲ့ဘာသာစကားကျွမ်းကျင်မှုနဲ့တိမ်မွေ့ပြူငါရဲ့တဘာဝကိုအမှတ်ရတဲ့အကြောင်းရေးသားထားပြီးတော့နှစ်နိုင်ငံချစ်ချည်ရေးအတွက်တမိုးထားရတဲ့တန်တပန်တယောက်ဆုံးရှုံးရတာပဲလို့ဒေါက်ဆန်ဆူဂျီကရေးသားထားပါတယ်။အိုယာမာအပြင်အသက်17နှစ်အရွယ်မင်းကလေးငယ်တယောက်လည်းဒီဓာတ်ထုတ်တိုက်ခိုက်မှုတွင်မှာတည်ဆုံးခဲ့ရပြီးတော့ကလေးအများစုပါဝင်တဲ့စုစုပေါင်း18ယောက်ထိကြိုက်တရားရခဲ့ပါတယ်။ဓာတ်ထုတ်တိုက်ခိုက်သူကသူ့ကိုယ်သူတက်သေးသွားပြီးတော့ဘာကြောင့်ခုလိုတိုက်ခိုက်ရလဲဆိုတဲ့အကြောင်းရင်းကိုတော့မသိရပါဘူး။
မြန်မာအစိုးရထိပ်တန်းဝန်ကြီးတူကဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရ ेंजर ဒုက္ခသည်ပြန်ဖို့ရေးအတွက်မြန်မာအစိုးရဘက်ကကြိုးပမ်းခဲ့တဲ့ပေါ်ပူးပေါင်းဆောင်ရွက်ပေးမှုမရှိခဲ့ဘူးလို့ဝေဖန်လိုက်ကြောင်းနီကီရီဗျူးမှာဖော်ပြလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆေကရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒီဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရကနေပြန်ဖို့ဖို့နဲ့နေထိုင်ခွင့်ကပ်ပြားတွေထုတ်ပေးဖို့ဖြတ်ကွက်ခဲ့တယ်လို့ဂျပန်နိုင်ငံမှာမနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆက်ဆွဲလိုက်ပါတယ်။ဝန်ကြီးဦးကျော်တင်ဆေကဆက်ပြီးအခုလိုလုပ်လိုက်တာက2019ခုနှစ်နိုဝင်ဘာလတုန်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံချုပ်ဆိုခဲ့တဲ့ရိုဟင်ဂျာနဲ့တခြားလူနည်းစုဒုက္ခသည်တွေပြန်ပို့ရေးသဘောတူညီချက်ကိုမလိုက်နာတာသာဖြစ်တယ်လို့25ကြိမ်မြောက်အာရှနာဂတ်နိုင်ငံတကာညီလာခံမှာပြောလိုက်တာပါ။ဦးကျော်တင်ဆေကပဲဒီဒုက္ခသည်ပြန်ပို့ရေးလုပ်ငန်းစဉ်ကပြီးခဲ့တဲ့နှစ် 2018 ဇန်နဝါရီတည်းကစလုပ်ခဲ့တာသင့်တာဖြစ်တယ်။ဒါပေမဲ့အခုချိန်ထိတရားဝင်လမ်းကြောင်းကနေပြန်လာတဲ့ဒုက္ခသည်လုံးဝမရှိသေးဘူးလို့နီကီသတင်းလုပ်ငန်းကဥဆောင်ကျင်းပတဲ့ဒီညီလာခံမှာပြောလိုက်ပါတယ်ခင်ဗျ။
မင်းငယ်ယာယီကာကွယ်ဝင်ကြီးပက်ထရစ်ရှနာဟန်နဲ့တရုတ်ကာကွယ်ဝင်ကြီးဝေဖန်ဟီတို့တောက်ကြနေမှာစင်ကာပူမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အမေရိကန်ပေါ်ခွန်တိုးောက်တဲ့တရုတ်ရဲ့လုံရအမားကိုပြင်ဆင်ရေးအမေရိကန်ကပြောဆိုမှုနဲ့အမေရိကန်တရုတ်စီးရေးဆိုင်ရာဆက်ဆံရေးတိစောက်ဖို့အမေရိကန်ယာယီကာကွယ်ဝင်ကြီးကဆောင်ရွက်နေတာလည်းဖြစ်ပါတယ်။နှစ်စဉ်ကျင်းပနေတဲ့ရှန်ဂရီလာကာကွယ်ရေးအစည်းအဝေးကိုအကြီးအကဲနှစ်ယောက်တို့တက်ရောက်ဖို့လာရင်းနဲ့တွေ့ဆုံဆွေးနွေးပြကြတာပါ။နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့လုံခြုံရေးကိစ္စတွေကြောင့်ဆက်ဆံရေးတင်းမာလာခဲ့တာလည်းရှိပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာလူလုံခြုံတွေပေါ်မှာတရုတ်ကအလွန်ကျိုးစစ်တပ်တွေချထားတဲ့ပုံမှာလည်းစနေနေ့မင်းကွန်ကြီးပြောတဲ့အခါမှာထည့်ပြောသွားမယ်အကြောင်းနှစ်နိုင်ငံကြီးကတွေ့ဆုံခင်ရှနဟန်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။အကြီးအကဲနှစ်ယောက်တောက်ကြနေကမိနစ်20ကြာတွေ့ဆုံခဲ့တဲ့အစည်းအဝေးအတွင်းမှာနားလည်မှုလွဲမှုတွက်ချက်မှုလွဲမမှုတွေကိုရှော့ချနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့တဲ့အကြောင်းရှနဟန်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာကလေးအခွင့်ရေးအချိန်ချင်းဆက်ချိုးပေါက်ခံရတော့မယ်လို့အစည်းအခမ်းအစာတွေနဲ့ကြံ့ကျင်သူတွေကဆိုပါတယ်။ဒီနေ့မှကြောက်တဲ့ကမ္ဘောဒီးယားနိုင်ငံကလေးများနေ့မတိုင်ခင်မှာပဲမကြာခင်နှစ်တွေတဲ့ကလေးငယ်အခွင့်ရေးတချို့အပိုင်းတွေတိုးတက်လာခဲ့ပေမဲ့အခုလိုဆက်လက်ချိုးဖောက်မှုတွေကြုံနေရသေးတယ်လို့ဆိုလိုက်တာပါ။မေလာတဲ့ထုတ်ပြန်တဲ့ကလေးငယ်အခွင့်ရေးအညွှန်းကိန်းအရကမ္ဘောဒီးယားနိုင်ငံဟာကမ္ဘာပေါ်ကနိုင်ငံပေါင်း181နိုင်ငံထဲအဆင့်128မှာရှိနေပါတယ်။ဒါကြောင့်ကမ္ဘောဒီးယားနိုင်ငံရဲ့ကလေးအခွင့်ရေးစင်တာဟာအဆင့်14ရတာတဲ့ထိုင်းနိုင်ငံအဆင့်59မှာရှိတဲ့ဗီယက်နမ်အဆင့်112ရောက်နေတဲ့လာအိုစ်နိုင်ငံတို့နောက်မှာရောက်နေခဲ့ပြီးအဆင့်133အထိနောက်ကျနေတဲ့မြန်မာနိုင်ငံထက်နည်းနည်း8ရောက်နေပါတယ်ခင်ဗျာ။
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြား9လအတွင်းတိုက်ပွဲပေါင်းရာနဲ့ချီဖြစ်ခဲ့ပြီးထိခိုက်သေးဆုံးမှုပေါင်းဒါဇင်နဲ့ချီရှိခဲ့တယ်လို့နှစ်ဖက်စလုံးကပြောပါတယ်။တိုက်ပွဲဖြစ်ပွားမှုတွေနဲ့ထိခိုက်မှုအရေအတွက်ပြောဆိုကြတာမှာတော့နှစ်ဖက်ကွဲလွဲပေမဲ့အရက်သားတွေအပါအဝင်သေဆုံးဒဏ်ရာရကြသူတွေအတွက်ကိုတော့စိုးရိမ်နေကြရတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်တမရုံနဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားဒီနှစ်ပိုင်း9လသာတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲအချိန်ထိခိုက်မှုအခြေအနေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံရုံးကနေစာရင်းထုတ်ပြန်လိုက်တာပါ။တမရော့ကနေပြည်စုထားတဲ့စီရင်ကိုနိုင်ငံတော်တိုင်ပင်ရုံးကနေထုတ်ပြန်တာဖြစ်ပြီးတိုက်ပွဲဖြစ်စဉ်အရေအတွက်ကိုတော့တမရော့သတင်းမှန်ထုတ်ပြန်ရေးတွင်မူဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။တိုင်ပင်ခံရုံးငါသတင်းရရှိနေပွဲလုပ်တဲ့အခါမှာတော့ကျွန်တော်တို့ပြောသွားတာရှိပါတယ်ခင်ဗျ။ကျွန်တော်တို့ watching ထားတဲ့အချက်တွေနဲ့ပြောသွားတဲ့အားလည်းရှိပါတယ်။သူ့ဘောင်းကျွန်တော်တို့ဖြည့်ပြင်းမှု206ပြည့်ဖြစ်သွားခဲ့ပါတယ်။မိုက်ကောင်မှာစက်ခိုက်တယ်ပေါ်ထုံရရှိရတယ်ကတော့အလုံးပေါင်း27ချီပါဒီဘက်ကပြည်ထောင်စုကတော့ကျွန်တော်အလောင်းရတာကတော့80ခုရှိပါတယ်။အေဖာစီယာမီယာ48ယောက်ရှိပါတယ်။ကျွန်တော်ဘက်ကပြည်ထောင်စုစီရင်ကိုတော့ကျွန်တော်ဟောက်ပြန်မသိတော့ဘူး
။နိုင်ငံတော်တိုင်ပင်ခံရုံးကနေထုတ်ပြန်တဲ့စီရင်ရရဲစားဖွဲ့ဝင်ဘက်ကကြာဆုံး32ဦး၊ထိခိုက်တန်ရာရ32ဦး၊အယက်သား20ဦးတေဆုံးပြီး43ဦးတန်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပေမဲ့တမရော့ဘက်ကထိခိုက်မှုကိုထုတ်ပြန်ချက်ထဲမှာမထည့်ထားသလိုတမရော့ဘက်ကလည်းပြောဆိုခြင်းမရှိခဲ့ပါဘူး။နောက်ဖက်ဖြစ်ပေါ်တဲ့တိုက်ပွဲရွေတွေ့ဟာတမရော့ဘက်ကထုတ်ပြန်တဲ့စီးရင်ထက်များပြားနေပြီးတမရော့ဘက်ကထိခိုက်မှုပုံပုံများပြားတယ်လို့ရခိုင်တပ်တော်ပြောခွင့်ရခိုင်တုခကခုလိုပြောပါတယ
်။ရပ်ပိုင်းကညလာပိုင်းတို့အများကြီးပေါ်ညတို့ဆက်ကကျွန်တော်ထင်ပါတယ်အဆမ်းမကြီးကတော့အမျိုးဆုံး1500အထက်လိုက်တဲ့ရှိတယ်။နေလာအထက်မှာကျားစုံမောကတို့နေရာကျော300မီတာတော့ရှိတယ်ဆိုတော့တဲ့ပွဲကြီးတဲ့ပွဲငယ်အကုန်လုံးက400ကျော်ပြီ
းအကြောက်တော်မြို့နယ်ဘက်မှာတမရော့နဲ့အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တမရော့သတင်းမှထုတ်ပြန်ရေးတွင်မူဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ
်။ဒုတိယကံမှာဖြစ်တာလည်းရှိတယ်ဒီရင်ကနေတော့တောက်တော်ရဲ့မြောက်ခက်မှာပေါ့။မြောက်ပိုင်းကတိုက်ပွဲဖြစ်တာဖြစ်ရှိပါ။အဲဒီတိုက်ပွဲကဒီတက်ကကနေအလောင်းလောင်းရတယ်။ RPG တစ်လက်ရတယ်။ဒီရင်တစ်လက်နဲ့လောင်းရတယ်။ကျွန်တော်ဘက်ကလည်းစစ်ပြီးတယောက်ကန်ရတာ
။တမရော်နဲ့ရခိုင်အေအေဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲတွင်အယက်သားတွေထိခိုက်မှုတွေရှိနေတယ်လို့တဖက်မှာလည်းအေအေနဲ့ပတ်သက်နေတယ်ဆိုပြီးတမရော်ဘက်ကဖမ်းဆီးရေးယူမှုတွေလည်းပုံမှုများပြားလာနေပါတယ်။ပြီးကြတဲ့မလကုံတို့ကမြောက်ဦးမြို့နယ်အောက်တကန်ကြေးရွာမှာပြစ်ကတ်မှုဖြစ်ပွားခဲ့ပြီးရွာသားနှုတ်ဦးသိဆုံးခဲ့တယ်လို့တမရော်ဘက်ကနေရွာသားတွေကိုဖမ်းဆီးရေးယူထားပါတယ်။ဖမ်းဆီးခံစားရတဲ့ရွာသား9ဦးဟာလက်ရှိစစ်သွေးအမှတ်သိရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားပြီးအကြမ်းဖက်မှုဥပဒေပုံမှန်90စာမျဉ်းဆွဲနဲ့အမှုဖွင့်ထားပါတယ်။ဖမ်းဆီးချုပ်နှောင်ခံစားရတဲ့သူ9ဦးထဲမှာကြမ်းမာရေးချီနေဆိုးရွားတဲ့သူတွေလည်းရှိနေတယ်လို့မနေ့ကစစ်သွေးရဲစခန်းမှာတွားရောက်ကြည့်ရှုခဲ့တဲ့အောက်တကန်ကြေးရွာသားတွေကပြောပါတယ်
။တဲ့ရဲစခန်းမှာတော့တေးခွန်းတို့ရားပြပါတယ်။ဒါပေမဲ့ဒီရုံချင်းရဲတွေကိုကျွန်တော်တို့မသိရပါဘူး။ကျွန်တော်တို့အမေနဲ့မသိရပါဘူး။ထားတော့ငါတို့လက်ချက်ခံရတော့ရှိပါတယ်ဗနာပုံတွေနဲ့ရေးပြီးတော့ကျိုးနောက်ကျိုးရှိပြီးတော့ခေါ်တော့ ये तो कहाँ याव याव तो ये कहाँ डाले नेने बोची लोग बोले चिंगा लेगा ये भी डामा तो ना याव तो यार लो ये आमे नेता म्यूजिक ले लोग बोले क्या मैं ये मैं कहूँगा तू ले त्याग ने याव ची बोले माँ
अपन कंधा यारे और कंधा गाऊँ हा ये फोन अपने तो महोलो अम्यांसों लुपे भूगले प्योसु के बारे पीगरे इंगाने गाले चांग टोम्यू ने मेरा टांग चीवा ओचो ये मुने युवाधारू गुले तमरो पेगा सिसी मेम्यांस यासी लो सुवी थे ने इन्हा बारे ये खाई पीने मा तमरो ने ये भय रू जा ताई भय का लाडवे अया तारू ठीक है मु छीने ने पतलू ये खाई म्यूरा पार्टी ए एम पी का लीला तुशी थारे सिंगा सारा सांगू मुनी न्या का थोप्यान लाई बारे ती थोप्यान ने सिंगा सामा तमरो का ने लीला ता लू सांग खेरे सिसी ये जाओ अभी मैं पीडू रू ऐसे सोंग मु တန်ရရရှိမှုတန်တရားနဲ့ဖန်းစည်းချုံနှံမှုနဲ့နေရဆုကမှုတွေဟာအလွန်ဆိုးရင်းပေါ်ရဖြစ်တယ်လို့ဖော်ပြထားပါတယ်လက်ရှိတိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်မြို့နယ်ချောင်းမြို့နယ်နဲ့ချင်းပြည်နယ်ပလဲဝမြို့နယ်မှာစစ်ရှောင်းဦးရီ၃တောင်း၃လောင်ကျော်ရှိနေတယ်လို့အစိုးရဘက်ကထုတ်ပြန်ထားသလိုရခိုင်ရဖက်လူမှုဖွဲ့စည်းတွေကနေကောက်ယူထားတဲ့စည်းရင်းရ၄တောင်းကျော်ရှိနေတယ်လို့လည်းထ
ည်းအလှည့်ပေးပါစေရှင်ထိုင်းမြန်မာနယ်စပ်တာချီလိပ်ဘေးမှာရှိတဲ့နှစ်နိုင်ငံနဲ့သက်ဆိုင်တဲ့မဲဆိုင်ချောင်းမတိမ်ခေါ်ရအောင်ရေစည်းရေလာကောက်အောင်မြန်မာဘက်ခြံကစစ်ရန်တရားတွေနဲ့တောင်းတူးနေတာကိုထိုင်းနိုင်ငံဘက်ကသတိပေးကန့်ကွက်လိုက်ပါတယ်။အခုလိုတောင်းတူးမြေဖို့နေတာတွေဟာရေလမ်းချောင်းပြောင်းလဲသွားနိုင်ပြီးချောင်းတစ်လျှောက်မှာနေထိုင်စားသောက်နေသူတွေရဲ့စားဝတ်နေရေးကိုပါထိခိုက်စေနိုင်တယ်လို့လည်းထိုင်းနယ်ခြားကော်မတီတာဝန်ရှိသူတဦးကပြောပါတယ်။ဒီကြောင့်ကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလိပ်နှစ်နိုင်ငံကြားကချောင်းကိုအခုရက်ပိုင်းအတွင်းမြန်မာနိုင်ငံဘက်ကမဲဆိုင်ချောင်းတစ်လျှောက်မှာမြေတူးဆက်တွေနဲ့တောင်တူးမြေဖို့နေတာဟာမဲဆိုင်ချောင်းရေစီးလွဲပြီးသဘာဝအတိုင်းစီးဆင်းနေတဲ့အခြေအနေကိုပျက်စီးနိုင်တယ်ဆိုပြီးထိုင်းအနာပိုင်းတွေကစိုးရိမ်နေကြတာဖြစ်ပါတယ်။ဒီအခြေအနေတွေကိုရပ်တန့်ဖို့အတွက်ကိုထိုင်းနယ်ခြားကော်မတီတာဝန်ရှိသူအမတ်3စစ်တေသာမှုကအခုလိုပြောသွားပါတယ်
။ဒါမဲ့မဲလုံးလေးပဲပါထောင်းနာမ်နာไอ้ลงลึกส่วนของน้ำส่วนของน้ำเดิมมีเท่าไหร่ก็เท่านั้นก็คือเปิดเฉพาะพื้นที่ไม่ต้องเจาะลึกใส่
မြေကြီးတွေတူးနေတာဟာနက်နက်မတူးဖို့လိုပါတယ်အခုလောက်ရဲ့ကြောင့်အောက်ခြေကကြောက်သားတွေပျက်စီးနိုင်တယ်ဆိုပြီးမြန်မာအာဏာပိုင်တွေကိုသတိပေးပြောကြားခဲ့ပါတယ်မဲဆိုင်ချောင်းရီကိုနှစ်နိုင်ငံအကျိုးတူသုံးဆွဲခဲ့ရမှာသဘာဝပတ်ဝန်းကျင်နဲ့ချောင်းတစ်လျှောက်နေထိုင်နေကြတဲ့စိုက်ပျိုးရေးလုပ်နေကြတဲ့တောင်သူတွေအတွက်နင့်နာမှုတွေမဖြစ်အောင်ထိမ့်သိမ့်ဖို့အတွက်ထိုင်းဘက်ကတော့လိုလားနေပါတယ်ဒီရက်ပိုင်းအတွင်းမှာပဲမဲဆိုင်မြို့နယ်အတွင်းကချောင်းတစ်လျှောက်လေဟာစိုက်ပျိုးရေးလုပ်ကိုင်နေကြတဲ့ထိုင်းနယ်သမားတွေစုပေါင်းပြီးမဲဆိုင်မြစ်ချောင်းရီပြောင်းလဲစီးဆင်းနေတဲ့အရေးကိုဖြေရှင်းပေးဖို့အတွက်ထိုင်းအနာပိုင်တွေကိုကျင်းပြခဲ့ကြပါတယ်။မဲဆိုင်ချောင်းထိမ့်သိမ့်ဆောက်ရှောက်ရေးနှစ်နိုင်ငံနေကြကော်မတီအစည်းအဝေးပွဲကျင်းပဖို့အတွက်ထိုင်းဘက်ကတောင်းဆိုထားတယ်လို့လည်းထိုင်းအနာပိုင်တွေဘက်ကဆိုပါတယ်။ထိုင်းမြန်မာနယ်စပ်တချီလိမ့်မြို့မှာတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံပိုင်ဆိုင်တဲ့မဲဆိုင်ကြားကမဲဆိုင်ချောင်းကိုရေစီးရေလာကောင်းမွန်ဖို့အတွက်မတိမ်ကောတည်ဖို့အတွက်ဆိုပြီးမြန်မာဘက်ကစက်ရန်နေရာတွေနဲ့2019ခုနှစ်မေလ29ရက်နေ့နဲ့30ရက်နေ့တွေမှာတူပေါ်ရှင်းလင်းမှုတွေလုပ်နေတာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့မဲဆိုင်ချောင်းကိစ္စကိုထိုင်းဘက်ကသတိပေးကန့်ကွက်မှုတွေဖြစ်လာခဲ့ပါတယ်ရှင
်။သောတာရှင်များရှင်ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝတ်မှုလူအခွင့်အရေးချိုးဖောက်မှုတွေကြုံနေရတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တပူပေါ်နပူဆင့်ကြုံနေရတဲ့ရခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလားဆေးနေမတွေ့တာလားကုစားဖို့မကြိုးစားကြတာလားဘာတွေအားနည်းချက်ရှိနေတယ်လဲဆိုတာတွေကို POA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ POA ရဲ့ဖုန်းနံပါတ် 0132312555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် POA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ POA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလည်းအစီအစဉ်ကကြိုဆိုပါရစေ
။ဒီနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဒေတာရင်းသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်။ကမ္ဘောဒီးယားနိုင်ငံမှာကလေးအခွင့်အရေးကဏ္ဍတိုးတက်အောင်မြင်မှုတွေတော်တော်များများရှိနေပေမဲ့လည်းကလေးအခွင့်အရေးရရှိမှုအဆင့်ကတော့ဆိုးရွားနှိမ့်ချနေဆဲဖြစ်တဲ့အကြောင်းကလေးသူငယ်ဆိုင်ရာအစီရင်ခံစာတစ်စောင်ကဖော်ပြထားပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက် Leon Kijowski ပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြပါလိမ့်မယ်ရှင
်ဇွန်လ၁ရက်နေ့ကိုနိုင်ငံတကာကလေးသူငယ်များနေ့အဖြစ်ကမ္ဘောဒီးယားနိုင်ငံမှာနှစ်စဉ်ကျင်းပလေးရှိပါတယ်ဒီကလေးသူငယ်များနေ့မတိုင်ခင်လေးမှာပဲ the Kids Rights Index ကလေးသူငယ်ဆိုင်ရာညွန်ကိန်းအဖွဲ့ရဲ့အစိုးရခန်းစားကကမ္ဘောဒီးယားနိုင်ငံရဲ့ကလေးသူငယ်တွေရဲ့အခွင့်အရေးရရှိမှုအဆင့်တန်းဟာကမ္ဘာနိုင်ငံ181နိုင်ငံအနေနဲ့128နေရာမှာရှိနေပါတယ်လို့အစိုးရခန်းထားပါတယ်။ဒီအစိုးရခန်းစားဟာကမ္ဘောဒီးယားကလေးသူငယ်တွေရဲ့ကျန်းမာရေး၊ပညာရေးနဲ့ကာကွယ်စောင့်ရှောက်မှုဆိုင်ရာအချက်လက်တွေကိုအခြေပြုရေးသားထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာကလေးသူငယ်တွေရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုပိုပြီးကောင်းမလာစေဘူးလို့လည်းအစိုးရခန်းစားကထောက်ပြထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ကလေးသူငယ်အခွင့်အရေးဆိုင်ရာအဆင့်ဟာအိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံကလွဲလို့အောက်ဆုံးအဆင့်မှာရှိနေပါတယ်။ထိုင်းနိုင်ငံကအဆင့်14၊ဗီယက်နမ်ကအဆင့်59နဲ့လာအိုနိုင်ငံကအဆင့်132မှာရှိပါတယ်။မြန်မာနိုင်ငံကအဆင့်133မှာရှိတယ်လို့အစိုးရခန်းစားကဆိုပါတယ်။ Save the Children အဖွဲ့ရဲ့မူဝါဒရေးရာအကြီးတန်းအကြံပေးပုဂ္ဂိုလ် Hugh Key ကကမ္ဘောဒီးယားနိုင်ငံရဲ့ကမ္ဘာကလေးသူငယ်အခွင့်အရေးကာကွယ်စောင့်ရှောက်မှုဥပဒေတွေပိုကောင်းမွန်လာပြီမဲ့လို့ကောင်းတဲ့ဖော်ရေးအပိုင်းမှာတော့အားနည်းနေသေးတယ်လို့ဆိုပြီးအခုလိုပြောပါတယ
်ဥပဒေပိုင်းဆိုင်ရာမှာတိုးတက်မှုတွေစီးစားလာရှိလာပြီမဲ့ကမ္ဘောဒီးယားကလေးငယ်တွေဟာပညာရေးကျန်းမာရေးလူမှုအသိုင်းအဝိုင်းမှာပါဝင်ခွင့်ရရှိရေးတို့အတွက်လိုအပ်နေစေဖြစ်ပြီးစိန်ခေါ်မှုတွေလည်းရင်ဆိုင်နေရပါသေးတယ်ဥပမာမသန်စွမ်းတဲ့ကလေးငယ်400ခန့်နှုတ်ပဲအောက်ခြေအဆင့်အလယ်တန်းအဆင့်ပညာရေးပြီးမြောက်ပါတယ်ဒီအဆင့်ကိုပြင်းမြောက်တဲ့သူတို့နဲ့ရွယ်သူသန်းစွမ်းတဲ့ကလေးသင်ငယ်အရေအတွက်ကတော့47ရာခိုင်နှုန်းရှိရတယ်။ကမ္ဘောဒီးယားကလေးငယ်50ရာခိုင်နှုန်းဟာသူတို့အပေါ်ကိုထိလက်ရောက်အကြမ်းဖက်တဲ့တံကိုခံစားရပြီးတော့25ရာခိုင်နှုန်းကစိတ်ပိုင်းဆိုင်ရာညှဉ်းဆဲမှုတွေနဲ့900ရာခိုင်နှုန်းကလိင်ပိုင်းဆိုင်ရာဆော်ကားမှုတွေကိုခံစားခဲ့ရပါတယ်
။ပြီးခဲ့တဲ့နှစ်တွင်မှာကမ္ဘောဒီးယားနိုင်ငံမှာကလေးတွေကြောင်းအပ်နှုန်းတိုးတက်လာပေမဲ့လို့ကလေးတွေနဲ့မိဘတွေကကြောင်းစားအလုပ်ကိုရွေးချယ်ကြလို့လေရန်ကြောင်းပြည့်တဲ့ရာဂိုင်းနှုန်းကနည်းနည်းပဲရှိတယ်လို့လဲ UNICEF အဖွဲ့ကြီးကပြောပါတယ် The Kids Rights Index ကအစိုးရခန်းစားမှာဖော်ပြထားတဲ့ဇယားအောက်ခြေရောက်နေတဲ့အဆင့်ဟာနိုင်ငံတော်ဘတ်ဂျက်ခွဲဝေချထားမှုနဲ့ရောအစိုးရရဲ့လုံလစိုက်ထုံးမှုနဲ့ပါရောင်းပြန်ဟပ်နေတယ်ဆိုပြီး Save the Children မူဝါဒအကြံပေးခီးကအခုလိုဆက်လက်ပြောပြပါတယ
်ကမ္ဘောဒီးယားကလေးသင်ငယ်တွေသူတို့ရဲ့အခွင့်အရေးတွေပြည်ပြောင်းဝါရရှိဖို့ဆိုရင်နိုင်ငံတော်ကလုံလောက်တဲ့ budget ခွဲဝေချထားပြဖို့လိုအပ်ပါတယ်။ဥပမာ2019ခုနှစ်ကဆိုရင် budget ရဲ့ 13.9 ရာခိုင်နှုန်းကိုပဲပညာရေးအတွက်ချထားပေးပါတယ်။ကမ္ဘာစံချိန်သတ်မှတ်ချက်ကနိုင်ငံတော် budget ရဲ့ 20 ရာခိုင်နှုန်းဖြစ်ပါတယ်။လူမှုဖူလုံရေးအသုံးစရိတ်အတွက်လည်းဒေသဆိုင်ရာ budget ရဲ့ 2 ရာခိုင်နှုန်းကနေ 4 ရာခိုင်နှုန်းပဲသုံးပါတယ
်။ဒီကိစ္စနဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံလူမှုဝန်ထမ်းဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူရစ်မာလီနာကတော့မအားလက်လို့ဝေဖန်ချက်မပေးပါဘူးလူမှုဝန်ထမ်းအရာရှိတယောက်ကသူ့စီကိုဖုန်းလွှဲပေးပေမဲ့ VOA သတင်းတောက်သူနဲ့စကားမပြောနိုင်ကြမှာပဲဖုန်းချသွားခဲ့ပါတယ်ကလေးသူငယ်အခွင့်အရေးတိုးတက်မှုရရှိစေဖို့အတွက်ကမ္ဘောဒီးယားအစိုးရရဲ့အရေးကြီးတဲ့လှုပ်ဆောင်ချက်တွေအကြောင်းကိုတော့ကမ္ဘောဒီးယားက UNICEF အဖွဲ့သတင်းဆက်သွယ်ရေးအရာရှိ Banley Meets ကအခုလိုပြောပြပါတယ
်လွန်ခဲ့တဲ့10နှစ်အတွင်းကမ္ဘောဒီးယားအစိုးရကကလေးသူငယ်တွေအခွင့်အရေးတိုးတက်ဖို့အရေးကြီးတာတွေလှုပ်ဆောင်ခဲ့ပါတယ်ဥပဒေအမျိုးမျိုးကိုထုတ်ပြန်တယ်လို့ကလေးတွေကိုကာကွယ်စောင့်ရှောက်ဖို့လုပ်ငန်းစီမံချက်တွေဆင်းရဲနွမ်းပါမှုရှော့ချရေးနဲ့ပညာရေးစနစ်ကောင်းမွန်ရေးကိစ္စတွေဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့ကွာဟချက်တွေကတော့ရှိနေပါသေးတယ်။အောင်မြင်မှုတွေရနေတဲ့တစ်ချိန်တည်းမှာပဲတချို့ကဏ္ဍတွေမှာကွာဟချက်တွေရှော့ချဖို့အများကြီးလိုအပ်နေပါသေးတယ်
။ကမ္ဘောဒီးယားအစိုးရအနေနဲ့ကလေးသူငယ်အခွင့်အရေးကိစ္စနဲ့ပတ်သက်ပြီးအရေးကြီးတဲ့လှုပ်ဆောင်ချက်တွေရှိနေပေမဲ့လည်းလောလောဆယ်မှာကမ္ဘောဒီးယားကလေးငယ်32ရာခိုင်နှုန်းဟာဖွံ့ဖြိုးကြီးထွားမှုနှုန်းရပ်တန့်နေကြပြီးအသက်5နှစ်အောက်ကလေးငယ်တည်ဆုံးမှုနှုန်းကအယောက်1000မှ31ယောက်ရှိကြောင်းအခက်အခဲပြဿနာတွေအားလုံးဟာတစ်ခုနဲ့တစ်ခုဆက်ဆက်နေတာဖြစ်လို့အားလုံးကိုတပြိုင်တည်းထဲဖြည့်ဆည်းရမှာဖြစ်ကြောင်းလဲ UNICEF အဖွဲ့ပညာရှင် Banley Meets ကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုရမင်းထွန်းပြောပြသွားတာပါရှင်အခုတော့တရုတ်နိုင်ငံရဲ့ចောင်းသားရေးအခင်230ပြည့်အမှတ်တရဆွေးနွေးမှုတွေအကြောင်းသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်1989ခုနှစ်ဇွန်လ4ရက်ကျောင်းသားတွေဦးဆောင်တဲ့ TNMN ပြင်ပြင်ကဒီမိုကရေစီရေးလှုပ်ရှားမှုကိုတရုတ်အစိုးရကသွေးချောင်းစီးအောင်နှိမ်နင်းခဲ့တာတကဘာလုံးကိုတုံ့လှုပ်စေခဲ့ပါတယ်။နှစ်30ကြာလာခဲ့တဲ့အချိန်မှာကျောင်းသားခေါင်းဆောင်တွေဒီလှုပ်ရှားမှုမှာပါဝင်တဲ့တက်ကြွလှုပ်ရှားသူတွေကအမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာမကြာခင်ကကျင်းပခဲ့တဲ့အစည်းအဝေးတစ်ခုကိုတက်ရောက်ခဲ့ပြီးတရုတ်နိုင်ငံ Beijing မြို့တော်မှာ TNMN ရင်ပြင်လှုပ်ရှားမှုအကြောင်းနဲ့ဘာကြောင့်ဒီလိုဖြစ်ပွားခဲ့ရသလဲဆိုတဲ့အကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ်။ VOA သတင်းတောက် Shao Yu နဲ့ไฮลูยันโดပြပို့ထားတဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြပေးမှာပါရှင်
1989ခုနှစ်ဂျွန်လ3ရက်နေ့ညမှာဘေကျင်းမြို့လယ်ကတီအန်အမ်အန်ရေးပြည်မှာလူတွေစုဝေးခဲ့ကြတဲ့နေရာမှာတော့တရုတ်နိုင်ငံလူမှုရေးသိပ္ပံဘာသာရဲ့နိုင်ငံရေးဆိုင်ရာသုတေသနဌာနဥက္ကဋ္ဌဟောင်းရန်ကြားချီလည်းပါဝင်ပါတယ်
။ Later I realized at that moment shots at
တီအန်အမ်အန်ရေးပြည်မှာစုဝေးနေတဲ့တိမ့်နဲ့ချီတဲ့သူတွေကဘာဖြစ်လာမလဲဆိုတာမသိပေမဲ့လည်းအဲ့ဒီအချိန်မှာတနက်တွေပြစ်နေတာကိုကျွန်တော်တို့နားလည်လိုက်ပါတယ်။
မျိုးပြအရက်ပေါင်းဆောင်ကလက်နက်ကန်တပ်သားတွေနဲ့စစ်ကားတွေကတရားနာမရင်ပြင်ကဆန္ဒပြသူတွေစီကိုဥတီပြီးတော့ခြိတက်လာနေတာကိုရင်းမြစ်မှာရှိနေသူတွေကတော့မသိကြပါဘူးညတကောင်အချိန်ရောက်လာတော့မှရန်အိမ်ပြန်လာပါတယ
် As I fell asleep around 1 or 2 a.m. I suddenly heard
တကောင်ကျော်တနားနှစ်နာရီလောက်မှအိပ်ပျော်သွားပြီးတဲ့နောက်ဖြောင်းဖောက်တန်လူပဲဒါပေမဲ့ပူစူးပြီးပူကျဲတဲ့တနက်တန်တွေရုတ်တရက်ကြားလိုက်ရပါတယ်ဝရန်တာကိုပြေးပြီးကြည့်မိတယ်ကျွန်တော်တို့ဝရန်တာကလမ်းကြားရဲ့ရှေ့ဘက်ခြမ်းမှာရှိပြီးချမ်းအန်းရှေ့ဘက်လမ်းကိုမြင်နိုင်တယ်။တနက်တန်တွေကြားလိုက်ရချိန်မှာတရုတ်ပြည်ကြီးတော့အရင်တိုင်းမဖြစ်နိုင်တော့ဘူးလို့ကျွန်တော်တွေးမိလိုက်ပါတယ်
။အဲ့ဒီညနေမီးရောင်မှိန်တဲ့လမ်းတွေပေါ်မှာလူအုပ်ကြားစစ်သားတွေကတနက်နေ့ပစ်တာကိုသတင်းတော်ဝမ်ဂျုံတောင်းမြင်ခဲ့ရပါတယ်
။ People attacked a few vehicles with bricks.
ကားတွေကိုလူတွေကအုတ်ခဲနဲ့ပေါက်ပြီးတစ်နှစ်သုံးလို့ကြွေးကြော်ပြီးတညီတညွတ်ထဲခြိတက်ကြပါတယ်။မိုးရွာသလိုအုတ်ခဲတွေနဲ့ပစ်နေကြတဲ့တစ်ချိန်တည်းမှာပဲစစ်သားတွေကတနက်နဲ့ပစ်ပါတယ်
။ပြည်နယ်မှာညင်ပြင်းအရေးခင်းမှာအသက်မသေးမဲနဲ့လွတ်မြောက်လာသူတွေနဲ့အတူဝမ်ကလည်းဝါရှင်တန် DC ကစီးဝေးပွဲမှာစကားပြောဆိုခဲ့ပါတယ်။နှစ်30ကြာခဲ့ပြီမဲ့လည်းအတိတ်ကရေးတွေကကျန်နေသေးပဲလို့သူကပြန်ပြောပြပါတယ်
။ I saw for the first time a human
ကျွန်တော်ရှိမှတဲ့လူတယောက်မျိုးလုံးကြီးပွင့်ပြီးအသက်ထွက်သွားတာကိုပထမဆုံးအချိန်မြင်ခဲ့ရတယ်။ခေါင်းကသွေးတွေစီးကျနေချိန်မှာကောင်းကင်ကိုသူကစိုက်ကြည့်နေခဲ့တာပါ။ကျွန်တော်ခေါင်းလဲထုံသွားပါတယ်အဲ့ဒီနေ့ကတရုတ်သမိုင်းမှာအလေးအနက်ဖြစ်လာမယ်နေလို့ကျွန်တော်သတိထားမိခဲ့ပါတယ်တရုတ်နိုင်ငံရေးမှာနောက်ပြန်ဆွဲခဲ့တဲ့ခြေလှမ်းဖြစ်ခဲ့တဲ့နေ့ပ
ါဂျွန်လ3ရက်နေ့ညကတနက်တန်တွေကြားတဲ့အခါမှာပီကင်းတက္ကသိုလ်ကကျောင်းသားဝန်တန်ကမယုံနိုင်အောင်ဖြစ်ခဲ့ရပါလိ
From payphones on Chang'an Street students
ဆွေတက်တွေကစန္ဒပြသူတွေကိုတနက်နဲ့ပြစ်နေတဲ့အကြောင်းချမ်းအန်းလမ်းပေါ်ကလမ်းဘေးဖုန်းတွေကဆက်ပြီးကျောင်းသားတွေအချင်းချင်းပြောပြကြပါတယ်အဲ့ဒီလိုဖုန်းလာတော့ကျွန်တော်မယုံနိုင်ဖြစ်ခဲ့ပါတယ်ဖုန်းတွေတောက်လျှောက်ဝင်လာတော့မှဒါဖြစ်နိုင်တယ်လို့ထင်လာမိတယ်အရန်တုံ့လှုပ်သွားလို့နောက်2ရက်3ရက်လောက်အုံနောက်ထုံတိုင်းသွားခဲ့ပါတယ
်တီအန်အမ်အရေးခင်းကနောက်ပိုင်းနှစ်တွေအတွင်းမှာတရုတ်ကောင်ဆောင်တွေတရုတ်နိုင်ငံရေးပေါ်မှာအုပ်ချုပ်မှုအပေါ်တက်ရောက်စေခဲ့တဲ့အကြောင်းတရုတ်ကထွက်လာခဲ့ပြီးတော့လက်ရှိမြန်ကန်ပြည်အောင်စုမှနေထိုင်နေရတဲ့စူချောင်ခင်းကပြောပါတယ်သဘောထားတင်မှသူတို့ကသာအနာရပြီးတော့သူတို့ရဲ့မျိုးဆက်တွေကိုပဲလက်ဆင့်ခံပေးရလို့လည်းသူကဆိုပါတယ
် Economic systems were formed as princelings came to power
ဒီလိုမျိုးဆက်တွေအနာရလာတဲ့အတူလက်ရှိနိုင်ငံရေးနဲ့စီးပွားရေးစနစ်ဖြစ်တည်လာပါတယ်တရုတ်ပိုင်ပစ္စည်းတွေအလုံးကမိသားစုအစု200လောက်လက်ထက်မှာပဲရှိပြီးတော့တဘာပတ်ဝန်းကျင်ထိခိုက်စေနိုင်တဲ့စီးပွားရေးဖွံ့ဖြိုးမှုတွေကိုဖန်တီးဖို့ကသူတို့ရဲ့လက်ထက်မှာပဲရှိတာပါလို့သူကပြောသွားတာပါဒီနေ့မှာရေးခင်းဖြစ်တဲ့ညအကြောင်းအစိုးရကတာဝန်ခံမှုမရှိတာကနိုင်ငံအတွက်ရှေ့မတွန်းနိုင်တဲ့ကိစ္စဖြစ်စေခဲ့တယ်ဆိုပြီးတော့ရင်ကြားချီကပြောပါလေ
What happened on June 4th 1989 needs to be corrected
1989ဇွန်လ4ရက်ဖြစ်ရဟာပြည်သူတွေပေါ်ရာဇဝတ်မှုကျူးလွန်တဲ့ Communist Party ရဲ့လုပ်ရက်အစုလိုက်ပြုံလိုက်တပ်ဖြတ်မှုဆိုတာကိုတရုတ်နိုင်ငံလုံးအမှန်တိုင်းနားလည်ဖို့လိုပါတယ်ဇွန်လရဲ့ရေးခင်းအကြောင်းအဖြစ်မှန်ကိုမပြောမချင်းတရုတ်နိုင်ငံ82နိုင်မှာမဟုတ်ပါဘူးတရားမျှတမှုမရှိသေးတရုတ်အတွက်အနာဂတ်မရှိပါဘူ
းတရုတ်နိုင်ငံအတွင်းမှာတရားနာမယ့်အရေးခင်အကြောင်းပြောဆိုခွင့်စစ်စစ်တင်းချက်တာစေဖြစ်ပြီးတော့ဒီအရေးခင်ကိုတံပြန်တော်လှန်ရေးသမားတွေရဲ့စုဖွဲ့မှုအဖြစ်ပဲတရုတ်ဆွေရကရည်ညွှန်းပြောဆိုနေစေဖြစ်ပါတယ်ရှင
်မအီတန်စင်ပြောပြပေးသွားတော့ပါရှင် VOA သောတာရှင်နေနေနဲ့ကျမတို့ VOA ကိုစာရက်ကနေတဆင့်ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ကြရတယ်ဆိုရင်ကျမတို့ရဲ့စာရိုက်လိပ်စာက VOA American အတံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ဖြစ်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ VOA Burmese News ဖြစ်ပါတယ်ရှင်ကျမတို့စီကိုတယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့ဖုန်းနံပါတ်1-239-382-5554လေးကိုခေါ်ဆိုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1509တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍမှာနားဆင်ကြရမှာက
သူတို့ကျမကိုလျိုသေးခြင်းလေးစားခြင်းကိုကစွန့်အင်ရှိတယ်ဆိုတာရမ်းပြရတယ်။နောက်ပြီးတော့လည်းသူတို့ကိုလည်းကောင်းမှုပေါ့နော်ပြုစုတဲ့အခါကျတော့သူတို့ welfare ကိုကျမအသေးချာလုပ်ပြီးတယ်ဆိုတော
့ American ကာကွယ်ရေးတပ်ကဒုတိယပုံမှုကြီးဖြစ်ခဲ့တဲ့မြန်မာနယ်ပယ် American သူပတ်မောက်ခတ်ဒေါက်တာမီမီဝင်းဘတ်နဲ့တွေ့ဆုံမင်းဆက်သွယ်မင်းမြထားတာကိုနားဆင်ကြရမှာဖြစ်ပါတယ်။စီစဉ်နောက်ပိုင်းမှာတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းနားဆင်နိုင်ပါလိမ့်ရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အာပေါ်မပြတ်မအေးသနာကျော်ကိုဝင်းမင်းတို့နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရမှာပါရှင
်။ New York Times သတင်းစာမှာဖတ်လိုက်ရတဲ့ဆောင်ပါတစ်ပုဒ်ကတော့လူစုလူဝေးတပ်ဖြတ်မှုဖြစ်အောင်လို့လှုံ့ဆော်ခဲ့သူဟာနောက်ဆုံးတော့ဒေါအောင်ဆန်းစုကြည်ကိုစော်ကားမိလို့အေးအေးယူခံရပြီဆိုတဲ့ကောင်းစဉ်နဲ့ဥဝီရသူကိုဖန်ဝရန်ထုတ်တဲ့အကြောင်းရေးသားထားတာပါ။ဆောင်းမရှင်ဟန်နာဘီချ်နဲ့ဆော်နန်တို့ကအရှင်ဝီရသူအနေနဲ့မြန်မာအရက်သားခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုတိုက်ခါကြအောင်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးမှအစိုးရရှေ့တွေကနိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့တရားစွဲပြီးတော့ခုလိုမျိုးဖမ်းမိန်ထုတ်လိုက်တာလို့ဆိုပါတယ်။ဗုဒ္ဓဘာသာအစွန်းရောက်ဥဝီရသူအနေနဲ့မြန်မာနိုင်ငံတဝန်းခီးထွက်ပြီးတော့မွတ်စလင်လူနည်းစုတွေကိုခါခါတီတီပုတ်ခတ်စော်ကားမှုတွေလှုပ်လာခဲ့ပြီးတော့ဗုဒ္ဓဘာသာကြီးဆိုတဲ့မြန်မာနိုင်ငံကိုမွတ်စလင်တွေဖျက်ဆီးမှုကနေပြီးတော့တက်မတော်ကကာကွယ်ပေးနေတာကိုဒေါ်အောင်ဆန်းစုကြည်ကကာစီကာစီလုပ်နေတယ်လို့လည်းဝေဖန်လေးရှိတယ်လို့ဒီဆောင်မမှာရေးထားပါတယ်။ဒါမဲ့နောက်ဆုံးဒီလာတဲ့ဟောပြောချက်တစ်ခုထဲမှာဥဝီရသူအနေနဲ့အရက်သားအစိုးရကိုနိုင်ငံသားတွေကငွေကြေးထောက်ပံ့ကူညီပေးထားတယ်အစိုးရအဖွဲ့ဝင်တယောက်ကနိုင်ငံသားတအုပ်နဲ့အိတ်နေတယ်လို့ဝေဖန်ခဲ့ကြောင်းဆောင်းမရှင်တွေကရေးသားထားပါတယ်။အရင်အစိုးရလက်ထက်တုန်းကဥဝေရသူကိုအမုန်းတရားလှုံ့ဆော်မှုနဲ့ရှစ်နှစ်ထောင်ချခဲ့ပေမဲ့2014ခုနှစ်အတွင်းထောင်ကလွတ်လာပြီးနှစ်နှစ်အကြာမှာတော့မဘာသာကိုဖွဲ့စည်းကမွတ်စလင်စန့်ကျင်ရေးတိုးလှုပ်ခဲ့တာမှာ2018ခုနှစ်ရိုဟင်ဂျာအကြမ်းဖက်မှုဖြစ်စဉ်မတိုင်ခင်မှာတော့နိုင်ငံတော်တန်ခါနာယကအဖွဲ့ကဥဝေရသူကိုတရားဟောပေးပင်ခွင့်ပဲလုပ်ခဲ့တယ်လို့ဆောင်းမမှာထောက်ပြထားပါတယ်။အခုအစိုးရတန်ခါအဖွဲ့ကြီးရဲ့ရေးယူမှုခံရပေမဲ့2018ခုနှစ်တည်းရိုဟင်ဂျာတွေပေါ်မှာလူစုလူဝေးလိုက်တပ်ဖြတ်နှင်းဆဲမှုတွေမတိုင်ခင်နဲ့နောက်ပိုင်းမှာလဲဥဝေရသူအနေနဲ့မွတ်စလင်အမုန်းတရားဖြန့်ချီမှုတွေကိုအတားအဆီးမရှိရခိုင်ပြည်နယ်ထိပါသွားပြီးတော့ပြောင်းဆက်လုပ်နေနိုင်ခဲ့တယ်လို့ဆောင်းမရှင်တွေကဆက်ပြီးတော့ထောက်ပြထားပါတယ်ရှင့
်။မေလ30ရက်နေ့ထက် Washington Post သတင်းစာမှာတော့ကမ္ဘာပံအနေနဲ့မြန်မာနိုင်ငံကလူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုကိုသွားချိမြောက်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ရခိုင်မှာဒေါ်လာသန်း100တန်းဖွံ့ဖြိုးရေးစီမံကိန်းလှုပ်ပေးဖို့ရှိနေတာကိုဝေဖန်လိုက်ပါတယ်။ဆောင်းပါရှင်အဇင်းအစ္စရာဟင်ကဒီကမ္ဘာပံစီမံကိန်းရဲ့ရည်ရွယ်ချက်ကမကြာခင်ကရိုဟင်ဂျာမွတ်စလင်တွေအစုလိုက်တုတ်တင်ရှင်းလင်းခံရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးလုပ်ငန်းအသေးစားတွေအတွက်ငွေချေးဖို့ဖြစ်တယ်လို့ဆိုပါတယ်။အခုလိုကူညီတာကရည်ရွယ်ချက်ကောင်းနိုင်ပေမဲ့ဒေသတွင်းက NGO တွေကတော့ဒီဒေသတွင်းလူသားချင်းစာနာမှုဆိုင်ရာပြဿနာတက်နေခြင်းအထူးသဖြင့်ထွက်ပြေးသွားခဲ့ရတဲ့ရိုဟင်ဂျာတသန်းခန့်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကပြန်မလာနိုင်သေးခြင်းကန့်သက်ချက်မထားဘဲပေးတာဖြစ်နေတယ်လို့ဝေဖန်နေကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။ဒါအပြင်ဒီဒုက္ခသည်တွေအရင်နေခဲ့တဲ့နေရာတွေမှာအစားထိုးဝင်ရောက်နေထိုင်ဖို့အစီအစဉ်တွေရှိနေပြီးအခုလိုဒုက္ခသည်တွေထွက်ပြေးသွားတဲ့အထိလှုပ်ဆောင်ခဲ့တဲ့သူတွေကနေမြေယာချပြီးစီစဉ်နေတာတွေကိုသွားကူညီပေးတယ်လို့ဖြစ်နေတယ်လို့လည်းဝေဖန်ထားပါတယ်။ဒါကြောင့်အခုလိုရခိုင်ပြည်နယ်မှာသွားပေးမဲ့အစားဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာပြည့်ချက်ပြီးရိခာမဖူမလုံနဲ့ဒုက္ခရောက်နေကြတဲ့ဒုက္ခသည်တွေအတွက်သာပုံမှန်ကူညီပေးတင်တာအပြင်ဒီဒုက္ခသည်တွေပြန်လာနိုင်ရေးဆွဲဆောင်ပေးတဲ့အနေနဲ့မြန်မာဆူရဘက်ကရိုဟင်ဂျာတွေရဲ့တရားဝင်ခွင့်ရေးအပြည့်အဝပေးလာအောင်စီယုံဖီအားပေးတဲ့လုပ်ငန်းတွေမှာပါသုံးသင့်တယ်လို့ဆောင်းပါရှင်ကထောက်ပြထားပါတယ်ခင်ဗျ
ကွယ်လွန်သူထိုင်ပြီးအကြံပေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးကိုမြမတက်မတော်ခေါင်းဆောင်နောက်ဆုံးဂါရဝပြုဆိုတဲ့ခေါင်းစဉ်နဲ့ဒီနေရှင်သတင်းစာမှာရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ကိုပြောပြချင်ပါတယ်။ဆောင်းပါးရှင်ဂျက်ထရာပွန်စီနာဝွန်ကမြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာကွယ်လွန်သူဗိုလ်ချုပ်ကြီးပရန်ဒီနက်စ်လန်နွန်ဒါကိုနောက်ဆုံးဂါရဝပြုဖို့တောက်ကြနေကထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်ကိုရောက်လာကြောင်းနဲ့အစချီပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဝမ်းနဲ့မှတ်တမ်းမှာလက်မှတ်ရေးထိုးပြီးတဲ့နောက်ဝင်ကြီးချုပ်ဟောင်းရဲ့ရုပ်ကလပ်ကိုတွားရောက်ဂါရဝပြုပါတယ်။ဗိုလ်ချုပ်ကြီးဟာသူ့အတွက်ဖခင်တပွဲဖြစ်ခဲ့ကြောင်းနဲ့သူ့ကွယ်လွန်သွားတာဟာအဖေရင်တယောက်ကိုဆုံရှုံရတယ်လို့ခံစားရတဲ့အကြောင်းသတင်းတောက်တွေကိုပြောပါတယ်။ဗိုလ်ချုပ်ကြီးက2012ခုနှစ်မှာကွယ်လွန်သွားပြီဖြစ်တဲ့ကျွန်တော်အဖေထက်တစ်နှစ်ပဲငယ်ပါတယ်။2012ခုနှစ်မှာကျွန်တော်လက်ရှိအာနာစာယူချိန်ကစပြီးသူ့ကိုပထမဆုံးတွေ့ခဲ့တာပါလို့သူကပြောပါတယ်။သူအိမ်ကိုတကားမရှိဒါမရှိဝင်ထွက်ခွင့်ပြုထားတဲ့ဗိုလ်ချုပ်ကြီးပရမ်ကိုထိုင်းကိုရောက်တိုင်းသူကလည်းဂါရဝပြုနှုတ်ဆက်လေးရှိတဲ့အကြောင်းဗိုလ်ချုပ်မှုကြီးကပြောပါတယ်။သူတို့ဆုံကြပြီဆိုဗိုလ်ချုပ်ကြီးကသူဖြတ်တန်းခဲ့တဲ့စီရင်တဲ့နိုင်ငံရေးအတွေ့အကြုံတွေကိုပြောပြလေးရှိသလိုအကြံကောင်းညံကောင်းတွေပေးလေးရှိတယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။နိုင်ငံတိုင်းမှာကိုယ်ပိုင်ဒီမိုကရေစီလမ်းကြောင်းတွေရှိကြတာကိုသိတတ်ရမှာဖြစ်ပြီးအမိမြေအတွက်ပြန်လည်ပေးဆပ်ရမယ့်အကြောင်းအမိမြေပေါ်ကျေးဇူးမသိတတ်သူတွေဟာတိုင်းပြည်ကိုတစ္ဆာဖောက်သူတွေသာဖြစ်တဲ့အကြောင်းဗိုလ်ချုပ်ကြီးပရမ်ကသူ့ကိုပြောခဲ့တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံလိုပဲစိုက်ပျိုးရေးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံဟာလည်းဒီစိုက်ပျိုးရေးလုပ်ငန်းကိုအခြေခံပြီးဆင်းရဲမွဲတေမှုကိုဖြေရှင်းသင့်တယ်လို့လည်းပြောခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ခေါင်းဆောင်ကောင်းတစ်ယောက်ဟာလက်အောက်ငယ်သားတွေအတွက်စံပြနမူနာကောင်းတစ်ယောက်ဖြစ်တင်သလိုတခြားသူတွေအပေါ်မှာလည်းလေးစားမှုတရားမျှတမှုတွေနဲ့သာဆက်ဆံသင့်တယ်လို့လည်းပြောခဲ့တဲ့အကြောင်းနဲ့သူအနေနဲ့ကိုကိုကိုယုံကြည်ချက်အပြည့်နဲ့ရှောက်လန်းနိုင်ဖို့အထောက်အကူဖြစ်စေတဲ့ကွယ်လွန်သူဗိုလ်ချုပ်ကြီးပရမ်ရဲ့အကြံပေးတင်ကြားမှုတွေကိုအမြဲလိုက်နာကြင်ကြံပါတယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့တဲ့အကြောင်းရေးသားထားတဲ့သတင်းကိုတော့ဒီနေရှင်သတင်းစာမှဖတ်ရှုနိုင်ပါတယ်ရှင်VOA ရဲ့စနေနေ့မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင်။
ဒီနေ့မနေ့တင်ပြမယ့် idiom အသုံးကတော့
money burns a hole in someone's pocket
ဖြစ်ပါလေစာလုံးပေါင်းက money money ကငွေပိုက်ဆံ burns burns ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့လောင်နာ a ကတခု hole hole ကအပေါက်ဆိုတော့ a hole ကအပေါက်တခုIN ကအထေ SOMEONE apostrophe S someone's got ဥတယောက် E POCKET pocket ကအေးဆိုတော့ someone's pocket ဆိုရင်ဥတယောက် E အေးလို့ဒီပေရပါတယ်ဒါကြောင့်စကပိုက်တစ်ခုလုံးရဲ့လုံးကောက်အထေပေကတော့သူ့ရဲ့အိတ်ထဲမှာမိလောင်တယ်လို့ပဲအပေါက်တစ်ခုရှိနေတယ်ဆိုတာပါပဲIDM အတိပယ်ကတော့လူမိုက်နဲ့ငွေအတူမနေဆိုသလိုလက်ထဲငွေကလေးရတာနဲ့သုံးဘူလောက်ပဲကြည်နေတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ငွေဟာသူ့အိတ်ထဲရောက်ရင်မိလိုလောင်းပြီးအပေါက်ထဲကထွက်ကြဖို့ပြင်တဲ့သဘောဆိုတော့စောစောကကျမပြောခဲ့သလိုပါပဲ။ပက်ဆန်သုံးဘူလက်ကိုရားနေတဲ့သဘောမျိုးပေါ့။ငွေလေးရမယ်မကြမ်းနဲ့သုံးဘူပဲပြင်နေတဲ့လူစုစုဆောင်းဆောင်းမရှိပဲအသုံးလွယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။
John can't seem to save anything. Money burns a hole in his pocket.
John ha su su song song ba ma ma shi bu. Ngwe go ya da ne tong bo lao pe chi ni da phit de lu de be ya ba de. Upma go naw ta khaw na sin chi cha ya aw.
John can't seem to save anything. Money burns a hole in his pocket.
ငွေကိုစုစုဆောင်းဆောင်းမရှိဘူးရတာနဲ့သုံးဘူလောက်ပဲကြည်နေတဲ့လူမျိုးဆိုရင်ဘယ်လိုပြောမလဲ
Money burns a hole in his pocket
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
် American style English သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးသွားတာပါ။အခုအမျိုးသမီးကဏ္ဍကိုနှာစင်ကြားပါမယ်ရှင်။မြန်မာနယ်ပွားအမေရိကန်နိုင်ငံသူဒုတိယဘုံမှုကြီးပါမောက်ခတ်ဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ဟာဝိုင်းအခြေစိုက် Asia Pacific Center for Security Studies APCSS လုံခြုံရေးဘာသာရပ်ဆိုင်ရာ Asia Pacific ဌာနမှာ28နှစ်တာဝန်ထမ်းဆောင်ခဲ့ပြီးအခုစစ်တပ်ကနေအနားယူသွားပါပြီ။သူရစစ်မှုရမ်းသက်တလျှောက်အမျိုးသမီးလည်းဖြစ်အာရှနယ်ပွားလည်းဖြစ်တဲ့အပြင်အသက်ငယ်ငယ်နဲ့အမေရိကန်တပ်ထဲခေါင်းဆောင်တစ်ယောက်ဖြစ်ရပ်တည်နိုင်အောင်ဘလို့ကြိုးပမ်းခဲ့ရသလဲဆိုတာတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန်တာမှဒေါ်လာလာတန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my
ပမကမီဝမ်ဘက်ကအမေရိကန်အရန်ကာကွယ်တပ်ဒုတိယဗိုလ်မှူးကြီးအဖြစ်မှာဒီအမေရိကန်စစ်တပ်မှာ1989ခုနှစ်ကစခဲ့ပြီးတော့ပေါ့နော်နှစ်ပေါင်း28နှစ်အကြာမှာအနာယူလိုက်ပြီးတဲ့အခါမှာခုပြန်ပြောင်းပြီးတော့ပေါ့နော်ကြည့်တဲ့အခါမှာဖြတ်တန်းလာတဲ့နှစ်ပေါင်း28နှစ်မှာအမှတ်တရလေးတွေရှိရင်ပေါ့နော်ကျမတို့ကိုမျှဝေစေချင်ပါတယ်မေ့မရတဲ့ဟာလေးတွေပေါ့နော
်ကျမပထမဆုံးစရမယ်ဆိုလို့ရှိရင်ဒီမေ့မရတဲ့ဟိုအတွေ့အကြုံလေးတွေပေါ့နော်စရတော့ဒူဘိုအနေနဲ့စရတယ်အဲ့ဒီလူတိုင်းကတော့ officer ဖြစ်တယ်ဆိုတာနဲ့ပဲစစ်ဘိုတွေကတော့အများသောအဖြစ်ပထမဆုံးဒူဘိုနဲ့တွေ့ကြုံလာတဲ့အဖြစ်ပြက်တွေကိုတုံတောင်အများရမှတ်မိပါတယ်ကျမလည်းဒီတိုင်းပါပဲကျမဒူဘိုနဲ့ပထမဆုံးကျမ platoon leader တက်စုမှုဖြစ်တယ်အဲ့ဒီမှာကျမရဲ့ platoon ကစီစံတွေကိုဗာလဲ transport လုပ်ရတဲ့ unit ဖြစ်တယ်အဲ့ဒါကျမအဲ့ဒီ second lieutenant ဖြစ်လာတဲ့အခါမှာကျမ22နှစ်23နှစ်လောက်ပဲရှိသေးတယ်ကျမတွေက platoon မှာလူတွေအားလုံးကလည်းကျမတွေပဲကြီးနေကျမအငယ်ပိုင်းမှာပေါ့နော်ရောက်သွားတယ်အဲ့ဒီအချိန်မှာအမျိုးသမီးလည်းဖြစ်တယ်အားရှာအမျိုးသမီးလည်းဖြစ်တယ်ဆိုတော့သူတို့တွေကကျမဝင်သွားတဲ့အခါမှာသူတို့ကြည့်တာပေါ့နော်သူကဗာများတက်လို့တို့လာပြီးတော့ပါလေတက်စုမှုဒါလုတ်တာလဲပေါ့နော်လူကလည်းငယ်တယ်တိတ်ပြီးတော့အတွေ့အကြုံရှိအဲ့အဲ့ချိန်မှာကျမအုပ်ချုပ်ဘူးတဲ့လူတွေကကျမအရွယ်ရင်းနဲ့ပဲအုပ်ချုပ်ဘူးသွားတယ်တခါမှဒီလိုမျိုးလူကြီးတွေကျမရဲ့ platoon sergeant ဆိုလို့ရှိရင်သူကကျမအဖေအသက်
โอเค
เนาะเออจม้าเนี่ยอารมณ์ซาจินเนี่ยอารมณ์อ่ะแหละตรุเนี่ยจม้าเนี่ยอัตแตกจีเลยอเนกซอง25จ่อๆดิจม้า22 23เนี่ยตั้วไปแล้วตรุเนี่ยอุ้มชุบเนี่ยตัดสุหมูขึ้นตัวแล้ว
โอเค
สรุปอเมียนั้นตรุอ่ะซ้านน่ะป่ะเนาะไม่จากินมั้ยจม้าไอ้เฉยมาขึ้นแต่คามาจม้ายောက်ตัวได้คามาจม้าพวกอ่ะบาเลยปฐมไอรักวอร์ขึ้นตัวเลย
โอเค
ไอ้เฉยมาจม้าอยู่เนี่ยตัดขวยอ่ะป่ะเนาะจม้าตัดสุเนี่ยมาလေတက်စုอ่ะတက်ခွဲတစ်ခုဆိုကျမတို့တက်ခွဲတစ်ခုလုံးအဲ့ဒီဥစ္စာပါပြီးတော့ကြီးစံနေကို truck တွေတဲ့ထည့်ပြီးတော့လေ Iraq သွားဖို့အတွက်ကိုလှုပ်ရအောင်အဲ့လှုပ်တဲ့အချိန်မှာကျမတို့အဲ့ဒါ Arizona မှာရောက်သွားတယ
်
Arizona မှာရောက်တဲ့အခါမှာကျမကတက်စုမှုအဲကျမတို့မှာလေတက်စုရှိတာပေါ့နော်အဲ့ဒီဥစ္စာလေတက်စုဖွဲ့ဒီအောက်ထဲမှာကျမတယောက်တည်းအမျိုးသမီးတက်စုမှုအဲ့ဒီအချိန်မှာကျမကလည်းအုပ်ချုပ်မှုကိုသင်နေတုန်းပေါ့နော်အဲ့ဒါနဲ့ပဲပါသွားတယ်ပါသွားတဲ့အခါမှာကျမစဉ်းစားရတယ်ငါဘယ်လိုလုပ်ကျမကိုလေးစားအောင်ကျမခိုင်းတဲ့ဥစ္စာကိုအတိအကျလုပ်အောင်လုပ်ရမလဲလို့ဆိုကျမနည်းနည်းဒီချိန်မှာ learning အခြေအနေပေါ့နော်ဖြစ်တာပေါ့အဲ့လေရောက်လေရောက်သွားကျမတို့ကမနေ့ကျလာလို့ရှင်3နာရီထားပြီးတော့ဒီဥစ္စာလုပ်ပါဘာလို့ဆိုအဲရဇူနာမှာဆိုအရန်ပူတယ
်
ဆိုနေမထွက်ခင်ရကျမတို့အားလုံးပြအောင်လုပ်9နာရီလောက်3နာရီကစတယ်ဆိုလို့ချင်းကျမတို့10နာရီလောက်မှဆိုအရန်ပြန်မှလာပြီ
အ
ဲ့ဒီချိန်မှာလေနောက်ပြီးတော့လေကျမကိုနိုင်ကလည်းကျမကတက်စုမှုဆိုတော့ကျမရဲ့လူတွေရဲ့လိုအပ်တဲ့ပစ္စည်းကရိယာတွေသူတို့အတွက်ပါလဲ resources တွေအားလုံးနောက်ပြီး safety လည်းအရန်ရေးကြည့်တယ်ဘာလို့ဆိုတော့ဒီဥစ္စာတွေကlife ammunition လေကျမတို့ကဂိုင်းနေတာတခခုဟိုမတော်တဆပောက်ကွေးနိုင်နေဆိုတော့လေအဲ့ဒါအရန်ရေးကြည့်တယ်ဆိုတော့ဆိုလို့ရှိရင်ကျမဒီဥစ္စာကို manage လုပ်ရတာပေါ့နော်အားလုံး manage လုပ်တဲ့အခါမှာအားလုံးကျမဒီဥစ္စာ supply တွေ logistic တွေအားလုံးပြီးသွားရင်ကျမကိုယ်၌ဝင်ပြီးတော့ဒီဥစ္စာတွေကိုရွှေ့တာကျမကကြတော့အဲ့ဒီအချိန်မှာကျမလူအသေးဆုံ
း
ဆိုအဲ့ဒီဥစ္စာလုပ်ဖို့အတွက်ကကျမရဲ့တာဝန်တွေတခြားလူထင်းနဲ့ပတ်သက်တဲ့တာဝန်တွေအလုံးပြီးသွားရင်ကျမလည်းသူတို့လိုပဲသွားပြီးတော့လေစီစံနေတည်ပေးတယ
်
တည်ပေးတဲ့အခါကျတော့သူတို့ရဲ့ respect ပေါ့နော်နည်းနည်းလေးရလာတယ
်
ဒီမှာတခုကအရန်ဟွန်နင်းဖြစ်သွားတာကတို့ရဲ့လေးစားမှုရပါတာကျမတို့တနေ့မနေ့ကျလာလို့ချင်းကျမတို့မထွက်ခင်ကျမရဲ့ mess officer ကိုပြောတယ်ကျမတို့စင်နိုင်ကြရင်မနေ့ရရမယ်ဘာလို့လဲဆိုကျမတို့လူတွေကအရန်ပင်ပါနေအဲ့ဒါဆို9နာရီလောက်လှုပ်ထားပြီးပြီလေဆိုတနေ့လဲကျလဲကျအဲ့အစားစာမရောက်လာ
မရောက်လာတဲ့နဲ့ကျမချက်ချင်းအလုံးရပ်ပလိုက်တယ်။ဘာလို့လဲဆိုတော့သူကရမ်းမောလာတဲ့အခါရမ်းပင်မလာတဲ့အခါကျတော့သူတို့ဒီဥစ္စာလုပ်လို့ရှိရင်ရမ်းအန္တရာယ်ရှိတယ်။အစားအစာလည်းမရှိဘူးဆိုတော့ကျမရပ်ပလိုက်တယ်။အဲရပ်ပလိုက်တဲ့အချိန်မှာကျမတက်ခွင့်မှုကခေါ်ဘာကြောင့်ရတာလဲ။ကျမကပြောတယ်ဘာလို့လဲဆိုကျမတို့ကားစာမရဘူး။ကျမလူတွေကရမ်းပင်မနေတယ်။အဲ့ဒါတခုခုဆိုအန္တရာယ်ဆိုတော့မရဘူးတဲ့။ပြန်လို့ကျမကပြောတယ်နော်မဟုတ်ဘူးဒီဥစ္စာအရန်အန္တရာယ်ရှိတယ်ဗျာ။risk me you think at risk ป่ะเนาะอยู่เลยโจ๊ะจม้าตัดขွင့်หมูเปลี่ยนပြောดิตัวจม้าตะตีนลงไข่ตัวจม้าပြောดิดีตัดขွင့်หมูลูกดีองค์สาโหลูกตะเกลุชิงจม้าโหดีออเดอร์โหสาเนี่ยยีပြီးတော့ปูไปပါโอเ
ค
บาลูกสอจม้าตู้โหบา risk อยู่อ่ะมั้ยป่ะเนาะจม้าပြောနေတာดีองค์สาตะเกลอันเดียရှိတယ်ဥစ္စာဆိုတော့ तू อ่ะသူ့ရေးခိုင်းလိုက်ကြာသူမရေးတော့ဟု
တ်ကဲ
့မရေးတဲ့ခါကျသူရေးတော့မှจม้าดีองค์สาလူတွေပြန်ပြီးတော့လေလောက်ခိုင်းမှာပေါ့နော
်
အဲ့ဒီဥစ္စာကျမရဲ့ platoon leader တွေပါလို့သိသွားတယ်ဘာလို့ဆိုကျမရေဒီယိုပေါ်မှာပြောနေတာကိုကျမတက်ခွင့်မှုနဲ့အဲ့လေပြီးလေပြီးကျမတော်တော်လေးစားသွားပြီးတော့ကျမအဲ့ရဆပြီးတော့ခိုင်းစရာသူအားလုံးလုပ်တယ်ကျမရဲ့တက်စုပါအဲ့ဒီဥစ္စာလည်းပြီးလေပြီးတော့ကျမတို့မှာနောက်ထပ်တက်စု3စုရှိတယ်လေကျမရဲ့တက်စုရဲ့ productionကျမတို့လောက်တဲ့ tonnage ကအနောက်ထပ်3ဖွဲ့အပေါင်းပုံများပါတယ
်
ဆိုအဲ့ဒီအချိန်မှာကျမကိုပါလေကျမတို့ battalion commander ကကျမကို award ဆုပေးဖို့လေ army commendation medal ဆိုတာသူကပေးတယ်ဆိုအဲ့အဲ့ဒီအစားပြီးကျမနည်းနည်းနားလေတာပေါ့နော်သူတို့ကျမကိုလျူသေးခြင်းလေးစားခြင်းကိုကစွန့်အင်ရှိတယ်ဆိုတာရမ်းပြရတယ် you know နောက်ပြီးတော့လေသူတို့လည်းကောင်းမှုပေါ့နော်ပြည့်စုတဲ့အခါကျတော့သူတို့တည်တယ်ကျမသူတို့I care for them သူတို့ပါလေသူတို့ welfare ကိုကျမအသေးချလုပ်ပြီးတယ်ဆိုတဲ့အခါကျသူတို့အရန်ကျမကိုတင်ပြီးလေးစားလာပြီးတော့အရန်လုပ်ပြီးရှာပါတယ
်ဘယ်ကမိမိဘယ်ပါပြောပြသလိုကိုလူတွေရဲ့ BNDA ကင်းရှင်ကြီးကိုကအလေးထားယူဆိုင်ပြီးတော့ကိုကလုပ်တယ်ဘာပဲဖြစ်ဖြစ်နေအထက်ကအမိတ်လာတာတောင်မှကိုကကိုရတ္တီချက်ကိုကိုအခိုင်အမာကိုကင်ထားပြီးတဲ့အခါကျတော့ဆက်လုပ်တဲ့အခါကျတော့ကိုကလေထက်ကလည်းလေးစားတယ်ဒီလေအောင်ငယ်သားတွေကလေကိုယ်လေးစားတာပေါ့နော်။ဘာဖြစ်လဲဆိုသူတို့အရေးကိုကိုကထက်စဉ်းစားပြီးတော့ယက်တီပြီးလို့ပေါ့နော်
။ဟုတ်ကဲ့
။အဲ့ဒီလိုမျိုးယက်တီဖို့တတ္တိရလေအထူးသဖြင့်စစ်တမ်းမှာဆိုတော့တော်တော်လေးလေလိုအပ်တယ်လို့ထင်ပါတယ်အထူးသဖြင့်အာရှအမျိုးသမီးတယောက်ဆိုတော့ပို့ပြီးတော့ဆိုးတာပေါ့ဟုတ်တယ်မဟုတ်ဘူးလားနော
်။ဟုတ်ကဲ့။ဒါနဲ့ကျမတို့ရဲ့ပါလေ officer training မှာကြာတော့အများရန်ကိုမှန်တာကိုလုပ်ရမယ်။ဟု
တ်ကဲ့
။ကျမတို့မှာအစတည်းက illegal orders ကိုလိုက်နာလို့မရဘူ
း
illegal order ကိုလိုက်နာလို့ရှိရင်ကျမတခုခုပြောရလို့ရှိတယ်ကျမပဲကောင်းပြန်ခံရမယ်သူကပြောကျမကိုဟိုက order လုတ်လို့လုတ်တာပါလို့ကျမပြန်ပြောလို့မရဘူ
း
ဒီဥစ္စာနေက illegal order ဖြစ်တာနဲ့ဒီဥစ္စာ dangerous order ဖြစ်တာနဲ့ဘာကြောင့်လုတ်တာလဲဆိုကျမတို့အဲ့ဒါရှိတယ်ဒီ audios နဲ့ပတ်သက်ပြီးတော့ကျမတို့ကဒီကျမတို့ decision ကျမတို့အရင်က decision making ကအရင်ရေးကြည့်တာပေါ့ US Army တဲ့မှာကျမတို့ training မှာလည်း decision making အများကြီးသင်တာပေးတယ်လေဘာလို့လဲဆိုတော့တိုက်ပွဲတစ်ခုဖြစ်လာလို့ရှင်ကျမတို့အများကြီး decision အများကြီးလုပ်ရတယ်အဲ့အချိန်မှာငငယ်လေးကဒီ decision making practice ကိုမရှိလာဘူးဆိုလို့ရှင်တိုက်ပွဲဖြစ်တဲ့အချိန်မှာလုပ်တဲ့ decision မှန်ညင်မှမှန်တော့မှန်တော့မယ
်
ဆိုတော့ကျမတို့ငငယ်လေးက decision makingဟုတ်ပါလေ practice လေးပြီးတာလေ
ဟ
ုတ်ပြီတော့သင်လဲသင်တာပြီးပါတယ
်ဟုတ်ကဲ့မှန်ကန်သောဆုံးဖြတ်ချက်ချဖို့ပေါ့နော်မှန်ကန်တဲ့ဆုံးဖြတ်ချက်ချတဲ့နေရာမှာလေတွေးခေါ်မျှော်မြင်မှုမှန်ဖို့ပေါ့နော
်ဟုတ်တယ်ဟုတ်ကျမတို့ကleadership study မှာဆိုအများအားပြောတယ် the best leaders are those people don't even know they're being led
ဟုတ်တာပေါ့
so ဘာမှလို့ပြောရမယ်လို့ရှင်အကောင်းဆုံးခေါင်းဆောင်ပါနော်လူတွေကသူ့ကိုခေါင်းဆောင်နေတယ်လို့တောင်မှမထင်လိုက်ရဘူ
း
လူတွေကသူ့ပိုင်းသူလိုက်ပြီးတော့သူတို့ဘာတွေလုတ်သွားတယ်။ကောင်းဆောင်ကဒီပဲရှိရနေအော်ဟစ်နေစရာမလိုတော့ဘူး။သူတို့ဘာတွေသူအလိုလိုနဲ့လိုက်သွားတဲ့ဥစ္စာကောင်းဆောင်အကောင်းဆုံးပဲလို့ကျွန်တော်တို့ leadership study မှာအများအားပြောပါတယ
်။တနည်းအားဖြင့်တော့ကောင်းဆောင်တဲ့လူကရှိရနေငါကောင်းဆောင်ပဲဟေးလို့ဆိုပြီးတော့မောမောမမာနဲ့ဟိုလာအမိတ်ပေးပြောမယ့်အစားညီညီတာတာနဲ့ကိုရင်းစာပြီးတော့ပေါ့နော်အဲ့လိုမျိုး
သူတို့လှုပ်ချင်အောင် yeah
ပြောလာတဲ့ခါကျတော့လှုပ်ရတဲ့လူကလည်းအမိတ်ပေးလို့လှုပ်ရတဲ့တောင်သူတို့ခံစား
ရတယ်မဖြစ်တော့ဟုတ်ကဲ့
You can bend but never break me cause it only serves to make
ဒလလတန်စီစဉ်ထုတ်လွှင့်ပေးတဲ့အမျိုးသမီးကဏ္ဍကိုအပတ်စဉ်တောက်ကြနေ့တိုင်းမှာအသစ်နှာစင်နံပြီးပြန်လဲထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်မှာနှာစင်နိုင်ပါတယ်အခုဆက်ပြီးနှာစင်ကြရမယ်တိတ်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကစီစဉ်တင်ဆက်ထားပါရှင်
မျိုးတုံးပြောက်ွယ်မဲ့အန်ဒီနဲ့ရင်ဆိုင်နေရတဲ့ဇီဝမျိုးစိတ်ပေါင်းကကမ္ဘာတစ်လောမှာတသန်းလောက်ရှိနေပြီးမြန်မာနိုင်ငံမှာတော့300ကျော်ရှိနေပါတယ်ဒီအန်ဒီဟာလူသားတွေကြောင့်ဖြစ်လာရတဲ့ဆိုတာနဲ့ဘလို့ကာကွယ်နိုင်နေဆိုတော့ကိုဒီတစ်ပတ်မှာပြောပြပါမယ်လက်ရှိကမ္ဘာပေါ်မှာအပင်နဲ့သရဝမျိုးစိတ်ပေါင်း8သန်းရှိနေပြီးလူတွေရဲ့အပြုတ်မှုကြောင့်မျိုးတုံးမဲ့အန်ဒီနဲ့ရင်ဆိုင်နေရတဲ့မျိုးစိတ်ပေါင်းကတသန်းလောက်ရှိတယ်လို့ကုလသမဂ္ဂရဲ့ခုနှစ်ကြိမ်မြောက် IPBS ဇီဝမျိုးကွဲနဲ့ဂေယစနစ်ဆိုင်ရာသိပ္ပံမူဝါဒရေးရာနိုင်ငံတကာညီလာခံမှာ2019မေလ6ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးလိုက်ပါတယ်။တကမ္ဘာလုံးတိုင်းတာနဲ့အပင်နဲ့သရဝမျိုးစိတ်တွေအခုလိုအစုလိုက်ပြုံလိုက်မျိုးတုံးမဲ့ဖြစ်ရဟာလူသမိုင်းမှာတစ်ခါမှမကြုံဘူးသေးတဲ့အခြေအနေမျိုးလို့နိုင်ငံတကာသုတေသီ450ရေးသားတဲ့စာမျက်နှာ1800ပါအရှင်ခံစားမှာဖော်ပြထားတာပါမျိုးတုံးမဲ့နှုံကလည်းလွန်ခဲ့တဲ့နှစ်တန်းပေါင်း10သန်းလောက်ကနေရှင်းရင်အစပေါင်းထောင်ချီပြီးမြန်ဖို့ရှိတယ်လို့ဆိုပါတယ်အခုလိုဖြစ်လာတာဟာလူသားတွေကြောင့်ဖြစ်ပါတယ်ပင်လယ်သမုဒ္ဒရာကိုပါညဉ့်ညန်းစေတဲ့ဆွန့်ပစ်ပစ္စည်းတွေကိုလက်လွတ်စပယ်လွှင့်ပစ်တာငါးအလွန်အကျွံဖန်တာတရားမဲ့တိတ်ခုတ်တာစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးတွေအတွက်မြေယာချက်ထွင်တာတွေလို့လူသားတွေရဲ့လူရကြောင့်ပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတွေကိုလက်တွေ့ခံစားနေကြရတာဖြစ်ပါတယ်။ဒါကြောင့်အပင်တွေသရဝါတွေနဲ့မကပဲသူတို့ရဲ့ဇီဝဂေဟစနစ်တွေပင်လယ်သမုဒ္ဒရာနဲ့မြေပြင်တွေဝေဟင်တွေအပါအဝင်သဘာဝပတ်ဝန်းကျင်ကိုပါဆုပ်ယုပ်ပျက်စီးလာနေတာဖြစ်ပြီးသဘာဝတောရိုင်းတရိษံနဲ့အပင်တွေမျိုးတုံးမဲ့အန္တရာယ်ကာကွယ်ရေးကိုချက်ချင်းအရေးယူလှုပ်ဆောင်ဖို့ IPBS အကြီးအကဲ Robert Watson က
We've lost much of our native forest, much of our.
ကျွန်တော်တို့ရဲ့ဌာနေတစ်တော်တွေစိတ်မြေတွေပြုံတီးပျောက်ွယ်ကုန်တာဟာဇီဝမျိုးကွဲတွေအပေါ်တက်ရောက်မှုတိတ်ကိုကြီးမားတဲ့အတွက်ဒီပြဿနာကိုဥရုယာသည်ပြဿနာနီးတူအရေးတကြီးရှေ့တန်းတင်ဖြေရှင်းဖို့လိုပါတယ်။ဒါဟာသဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတသက်မဟုတ်ပဲဇီဝရေးဖွံ့ဖြိုးရေးလုံခြုံရေးလူမှုရေးလူကျင့်ဝတ်နဲ့သိခါပိုင်းဆိုင်ရာပြဿနာလည်းဖြစ်နေတာမို့ဂုချက်ချင်းအေးအေးယူဆောင်ရွက်ဖို့အချိန်ရောက်နေပါပြီ
။တက္ကရာ1900လောက်ကစပြီးကဘာမြေပြင်မှာရှင်သန်ပေါက်ဖွားကြတဲ့မျိုးစိတ်တွေကအနည်းဆုံးရာခိုင်နှုန်း20လောက်နဲ့ကုန်းနေရင်းနေသရဝမျိုးစိတ်တွေရဲ့ရာနှုန်း40ကျော်ဟာမျိုးတုံးပြောက်ွယ်ခဲ့ရတယ်လို့ရင်းနေသရဝ3ပုံ2ပုံကျော်ဟာလည်းမျိုးတုံးမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အာရှဒေသတစ်လောမှာမျိုးတုံးပြောက်ွယ်လို့နီးမျိုးစိတ်ပေါင်း9000ကျော်ရှိတဲ့ထဲကမဲခေါင်ဒေတာမှာပြက်ွယ်လူမျိုးစိတ်ပေါင်းက900လောက်ရှိနေတယ်လို့မြန်မာနိုင်ငံတနိုင်ငံတည်းမှာမျိုးစိတ်ပေါင်း331မျိုးအတွက်အန်ဒီယားရှိနေတယ်လို့ဆွစ်ဇာလန်အခြေစိုက် IUCN သဘာဝတောရိုင်းထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကမတ်လထဲမှာပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်အခုလိုအပင်တွေသရဝါတွေမျိုးတုံးကွယ်ပြောက်မယ်အန်ဒီယားကိုကာကွယ်ဖို့အတွက်သူတို့မှီတင်းနေထိုင်တဲ့ရေမြေလေအနေထားတွေမပြောက်ွယ်အောင်လူတွေကပဲလုံဆောင်ပေးရမှာဖြစ်ကြောင်းသဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ
်အဓိကကတော့တရဝါရင်းနှီးချင်းနေထိုင်တဲ့ရင်းမြေလေးအနေထားတွေကိုမပြောက်ပြဲဘူးဆိုလို့ရှိရင်တရဝါရဲ့ facility ရှိနေမှာဖြစ်တယ်သူတို့လိုအပ်တဲ့အခြေအနေမှာမရတော့ဘူးဆိုရင်သူတို့ကသဘာဝရဲ့သဘောတရားအရာပြောက်ွယ်သွားမှာဖြစ်ပါတယ်အဲ့ဒါကြောင့်မလို့တဘာပေါင်းကြီးအင်ဂျင်နီယာတွေဒုက္ခပေဒဇီဝပေဒပညာရှင်တွေသူတို့အားလုံးကတကယ်တကယ်တော့သူတို့ကိုဘိုင်းစီတယောက်ချင်းတယောက်ချင်းကလည်းတဘာပေါင်းကြီးထင်းထင်းမှလိုအပ်တာပါပဲအဲ့ဒါနဲ့ပူပေါင်းပြီးတော့ရေတို့မရှိမနဲ့ရေရှိကိုဘယ်လိုလုပ်မလဲစပြီးတော့လုပ်တင်ပါတယ
်ရေရှိအတွက်ဇီဝမျိုးစိတ်တွေအစုလိုက်ပြုံလိုက်မျိုးတုံးနဲ့အန္တရာယ်ကိုဖြေရှင်းဖို့အတွက်လူမှုအဖွဲ့အစည်းလိုက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်းလိုအပ်တယ်လို့ဆိုပါတယ်လွန်ခဲ့တဲ့ရာသီဥတုဒဏ်ကိုထူးထူးကဲကဲခံစားနေရတဲ့မြန်မာနိုင်ငံမှာဆိုအခုချိန်ဟာမီးနီပြအချက်ပေးတဲ့အချိန်မျိုးရောက်နေပြီလို့ဆိုပါတယ်။မြေအောင်ရေကိုအဆမတန်ထုတ်ပြီးသုံးနေကြသလိုရေကြိုးရေတွေမှာဆန်းငံရေတွေဝင်နေပြီးမြေပေါ်ရေတွေကလည်းလုပ်ငန်းကြောင်ပါဝင်အကြောင်းအမျိုးမျိုးကြောင့်ညဉ့်ညမ်းနေတဲ့အတွက်တောက်သုံးရေပြဿနာရှိလာနိုင်တယ်လို့ပြောပါတယ်။
လူကြီးရလည်းများလာတယ်။တောက်ရီသုံးရီရဲ့လိုအပ်ချက်ကလည်းများလာတယ်။အလွယ်တကူမြစ်တီချောင်းရဲ့ရီတွေကိုမရတဲ့အခါမှာမြေအောက်ရီတွေထွက်ထဲသုံးရီ။မြေအောက်ရီကဘာနဲ့တူလဲဆိုဘန်တိုင်းထဲကနေငွေကိုထုတ်သုံးတယ်လို့ပဲဆိုထားတယ်ငွေကို။အဲ့ဒီအခါမှာမြေကျွန်းသားဖြစ်မယ်။ဒါလည်းမကြသေးဘူး။ရန်ကုန်မြို့မှာတော့မှအခုဆိုလို့ရှိရင်မြို့လေကောင်တချို့နေရာတွေမှာတော့မှစားရည်စိတ်ဝင်ခြင်းဖြစ်နေတယ်။ရီကြိုကသဘာဝပြက်သွားတာပေါ့နော်။ရာတွေကလည်းပူပြင်းတဲ့အကြောင်းလည်းမြစ်တီချောင်းတွေကလည်းခန်းလာတယ်။ ရှိတဲ့မြစ်တွေချောင်းနေတယ်မှာလေစီးပွားရေးလုပ်ငန်းတွေကမြို့မြို့များလာတော့အဲ့ဒီအမြင့်အကြီးတွေကလည်းဒီတိုင်းပဲစွန့်ချလိုက်တယ်လူတွေကအရင်ကစိတ်ချချင်းနဲ့တောက်တိုင်နဲ့ရေတွေကမတောက်နိုင်တော့တောက်တော့လေအမြင့်တွေဖြစ်နေတော့ရေကတချီချီချီနဲ့ရှားလာတယ်အဲ့တော့ရေအရင်အမြစ်ကိုလည်းထင်းသိမ်းရမယ်ရေအရေးအတွက်ကိုလည်းထင်းသိမ်းရမယ်ဧရာဝတီကြီးဆိုတော့အရင်နဲ့မတူတော့တာလို့ရေတိပါလားရိုးရိုးရက်ွက်ထင်းမှာရေပိုက်ကလေးကရေစိမ့်ပေါက်နေတာအစားရေစိမ့်ပေါက်တာလေးကတနေ့တည်းမှာတကားလည်းနေဘာလို့များစွာဖြစ်သွားလဲအဲ့ဒီရေတွေကအလကားရေတွေဖြစ်သွားတာလေအဲ့လိုမျိုးဖြစ်နေတော့ထက်ထက်ကနေပြီးတော့စစ်စစ်စီစီနဲ့လုံးမှာပဲရေရှားပြီးပြဿနာဖြစ်တာလူတွေငှက်ကြတာကြီးကြောက်ခိုင်ရန်ဖြစ်ရတာရန်ဖြစ်ရတာအမျိုးတွေမဖြစ်မှန်း
ဒါအပြင်ရေမြေတောတောင်တွေကိုအရေးတကြီးထိမ့်သိမ့်ချရည်အတွက်ပြည်သူတွေကိုအသိပညာဖြန့်ဖြူးပေးဖို့ဂရုစိုက်လှုပ်ဆောင်ဖို့လိုတယ်လို့ပြောပါတယ်
။ဟိုငားတွေပါတွေကိုအပေါင်းသစီကြည့်ပြီးတော့ဖမ်းလိုက်တာမျိုးတစ်ပင်ပန်းတွေကိုတော့အမေအပေါင်းသစီမျိုးကိုငားဖမ်းလို့ငားယူသွားတယ်ဆိုရင်ဒါကအရန်ကိုပညာပေးပိုင်းမှာအားနည်းနေတာပေါ့နော်။ဓာတုပစ္စည်းတွေကိုမတုံးဆွဲတဲ့နဲ့အတိုင်းအတာနဲ့လေရရနေဒီမှာတုံးဆဲလိုက်လို့ရှိနေတာတော့ဘာဖြစ်လိုက်တာပဲလေတစ်ခုနဲ့တစ်ခုကဂီဟာစစ်တဲ့ဆက်ဆက်နေပြဗမာပြည်မှာအဲ့လိုရအရန်အခုချိန်မှာအားနေနေတဲ့ခံကြတော့တောင်သူနဲ့မွေးမြူရေးသမားနဲ့အကုန်လုံးချမှာသူတို့မှာလိုချင်ရင်တိကျတင်သားသွားနေရမှာမတည်ဘူးဖြစ်နေတယ်အဲ့ဒီခါနည်းနည်းကွာဟမှုရှိနေတာပေါ့နော်ဥပမာတောင်သူတွေမှာတော့ပိုးသက်စီကိုသူတို့တုံးရင် AC ကတကယ်လို့အရေးပြတဲ့ဝင်သွားလို့ရှိရင်ပြဿနာဖြစ်တော့မတိလို့တည်သွားတာမျိုးလည်းရှိတတ်ပါတော့။ဒါကြီးရဲ့လက်တွေ့ဖြစ်တယ်ပေါ့။အဲ့တော့ပညာပေးပိုင်းနဲ့လို့ရတယ်။ပညာပေးဆိုရင်ဒီတိုင်းပြလို့မရဘူး။ဌာနကိုရှိနေရမယ်ပေါ့နော်။အစိုးရပဲဦးစီးရမှာပဲ။သူကပုံမှန်ရှင်ချင်းနဲ့ပတ်သက်လဲအစိုးရကလည်းပညာပေးဌာနကိုရှိနေရမယ်လို့ဒါကိုအမြဲတမ်းလုပ်နေရမယ်။ဒါပညာပေးဘတ်ဂျက်ကိုထားထားရမယ်။နောက်တစ်ပိုင်းကတကယ်လို့ဖောက်ဖြစ်ရင်လည်းထိရောက်စွာအရေးယူဖို့ပေါ့နော်။ဒီတရားဥပဒေမှန်တိုင်းကလိုက်ဖို့လို့ရတယ်။
တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ်။ဒေါက်ခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါရရှင်။အခုမနေ့ထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါရရှင်။အခုစနေမနက်ခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမအီတန်စင်ပြောပြပေးပါမယ်ရှင
် Virginia Beach မြို့ Municipal ဆောင်းအောင်တခုမှာတနက်ပစ်ခတ်မှုတခုဖြစ်ပွားခဲ့ပြီးတော့လူ၁၂ယောက်သေဆုံးပြီးတော့၆ယောက်ဒဏ်ရာရရှိရလူမျိုးနယ်ရဲတပ်ဖွဲ့ကပြောပါတယ်တနက်သမားလူတန်တရာရှိသူဟာသူ့ကိုယ်သူတက်တည်သွားတာလားရဲတွေကပြစ်တက်လိုက်တာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးတန်တရာရှိသူတနက်သမားဟာ Municipal မှာရေရှည်လောက်ကန်လာသူဝန်ထမ်းတယောက်ဖြစ်ပြီးတော့ခံပြင်းဒေါသထွက်နေသူတယောက်ဖြစ်တယ်လို့လည်းမြို့နယ်ရဲတပ်ဖွဲ့အကြီးကဲ James Severa ကပြောပါတယ်ဂျီဇန်ထီမန်သူတွေကမှအရေရာရှိတယောက်ပါဝင်ပေမဲ့လည်းအသက်ရှင်တယ်လို့ပြောပါတယ်ပြစ်ခတ်မှုဖြစ်ပွားတဲ့နေရာဟာ Virginia Beach မြို့စီပင်လုပ်ငန်းဌာနတွေတည်ရှိနေတဲ့ municipal အဆောက်အုံအမှတ်နှစ်ဖြစ်ပါတယ်။ဒီကနေ့ဟာ Virginia Beach တမိုင်းမှာအဆိုးရွားဆုံးနေ့တစ်နေ့ဖြစ်တယ်။ထိခိုက်ဒေဆုံးရသူတွေဟာသူတို့ရဲ့မိတ်ဆွေတွေ၊လူ့ဖော်ကိုင်းဘက်တွေ၊အင်းကြီးချင်းတွေသာဖြစ်တယ်ဆိုပြီးတော့လည်းမြို့တော်ဝန် Bobby Dyer ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အဖြစ်ဖြစ်အသေးစိတ်ကိုတော့မသိရသေးပါဘူးရှင်။အမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ်ပထမဆုံးအကြိမ်ဂျာမနီနိုင်ငံကိုသွားရောက်တဲ့ခီးစဉ်တွင်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပေါ်ပီယိုကဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲနဲ့ဘာလင်မြို့မှာတွေ့ဆုံခဲ့ပြီးတော့အီရန်နဲ့တရုတ်အရေးကိုဦးစားပေးဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဟာဥရောပအပြင်ဘက်မှာဂျာမနီတက်အရေးပါတဲ့မိဖက်အဖြစ်ဆက်ရှိနေပေမဲ့အီရန်အရေးမှာအမေရိကန်ကနှုတ်ထွက်သွားပေမဲ့အီရန်နျူကလ িয়ার စာချုပ်ကိုဂျာမနီကဆက်လက်ထောက်ပံ့စေပေးလို့ပေါ်ပီယိုနဲ့မတွေ့ဆုံခဲ့မှာအန်ဂလာမာကဲကပြည့်ပြည့်စုံစုံပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတကမက္ကဆီကိုတွင်းကုန်နေပေါ်မှာအခွန်ချမှတ်မယ်လို့ချင်းချောက်တဲ့ပေါ်မှာမက္ကဆီကိုသမ္မတကလူဝင်မှုကြီးကြပ်ရေးပြဿနာကိုဖိအားပေးဖြေရှင်းလို့မရတဲ့အကြောင်းနဲ့တွေးဆုံဆွေးနွေးဖြေရှင်းရမှသာဖြစ်တယ်လို့ပြန်ပြီးတုံ့ပြန်လိုက်ပါလေ
။စနေမနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမအီတန်စင်ပြောပြပေးသွားတာပါ။ဒီမနက်ရက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါရဲ့ရှင်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.